Welcome to the Voice of America in Burmese.
Welcome to the Voice of America in Burmese. I'm going to review American Tangani, and I'm going to talk to you in the next season. မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းလိုမီတာ24 40နဲ့51လိုင်းလိုမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ကုသယောဂဆန် American ထိပ်တန်းဆေးပညာရှင် Dr. Anthony Fauci ကိုသူ့ရဲ့ Coronavirus ဆန်အကင်တွေဆောင်ရွက်ပုံနဲ့ပတ်သက်ပြီး Imperial ကုံတွေဆန်ရအကြံပေး Peter Navarro ရဲ့နောက်ဆုံးဝေဖန်မှုဟာသမ္မတဒေါ်နယ်ထရန့်ရဲ့အတွေ့အကြုံနဲ့တူးနေပေမဲ့ဒီဝေဖန်မှုဟာသူတို့နဲ့မသက်ဆိုင်ကြောင်းသမ္မတအိမ်ယူကဗိုလ်တပူးနေမှာပြောပါတယ်။ဒေါက်တာဖောက်ချီဟာလူထုချမ်းသာရေးကိစ္စနဲ့ပတ်သက်ပြီးကောင်းကွက်ရှိပေမဲ့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့သူနဲ့ဆက်ဆံတာတွေမှာတော့အားလုံးမှားနေတာတွေ့ရတယ်လို့ USA Today သတင်းစာမှာပီတာနာဗာရိုကအတွေ့အမြင်ဆောင်းပါးတစ်ပုဒ်ရေးသားခဲ့တာဖြစ်ပါတယ်။ဒီဆောင်းပါးထွက်လာခဲ့တဲ့နောက်မှာတော့သမ္မတအိမ်ယူမဟာဗျူဟာဆက်ဆံရေးဆိုင်ရာအကြီးအကဲအလစ်ဆာဖာရာကဒီနဗာရိုရဲ့ဆောင်းပါးဟာသူ့ရဲ့အာဘော်သက်သက်တာဖြစ်ပြီးသမရအင်ဂျီရဲ့အတီးပြုတ်ချက်ရယူရေးတာတာမဟုတ်ကြောင်းပြောပါတယ်။ဒါအပြင်သမရထရမ်ဟာသူ့အစိုးရအဖွဲ့ကိုအကြံပေးနေတဲ့ဆေးပညာရှင်တွေရဲ့ဆေးပတ်ဆိုင်ရာကျွမ်းကျင်မှုကိုတံပိုးထားကြောင်းလည်းပြောပါတယ်။သမရအင်ဂျီမှာဒီဆောင်းပါးနဲ့ပတ်သက်ပြီးမေးမြန်းရမှာတော့သမရထရမ်ကဒါဟာပီတာနဗာရိုရဲ့အမြင်ဖြစ်ပြီးသူကတော့ဒေါက်တာဖောက်ချီနဲ့တိတ်ကောင်းတဲ့ဆက်ဆံရေးရှိတယ်လို့ဖြေကြားခဲ့ပါတယ်။ဒေါက်တာဖောက်ချီကတော့သူ့ရဲ့ကျွမ်းကျင်မှုနဲ့အကြံပေးချက်တွေကိုသမရအင်မျိုးကရှော့တွက်ဖို့ဘာကြောင့်ကြိုးစားရလဲဆိုတာစဉ်းစားမရပါပဲ။ဒီလိုလှုပ်ဆောင်တာအနှုတ်သဘောပဲဆောင်မယ်ဆိုတာသူတို့သိလာကြပြီလို့ထင်ကြောင်း Atlantic Magazine ရဲ့မေးမြန်းခန်းမှာဖြေကြားခဲ့ပါတယ်။သမရထရမ်ဟာကိုရိုနာဗိုင်းရပ်စ်ကြောင့် American စီးပွားရေးကျဆင်းနေတာကိုပြန်ပြီးမြင့်တင်ဖို့ကြိုးစားရမှာဒေါက်တာဖောက်ချီနဲ့တခြားအစိုးရဆေးပညာရှင်တွေရဲ့လှုပ်ဆောင်တွက်ချက်မှုတွေကိုမကြခင်ရပ်ပိုင်းတွင်းမှာပဲဝေဖန်ခဲ့တာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်တက်နေတဲ့ကာကွယ်ဆေးထိုးတဲ့အစီအစဉ်ကိုဆက်ပြီးလှုပ်ဆောင်ကြဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO နဲ့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF တို့ကဗိုလ်တပူးနေမှာကြေညာချက်ထုတ်ပြန်တိုက်တွန်းလိုက်ကြပါတယ်။ဒီကာယောဂါမဖြစ်ခင်ဆယ်စုနှစ်လောက်ကာလကိုပြန်ကြည့်ရင်ကလေးငယ်တွေအတွက်ကာကွယ်ဆေးထိုးပေးနိုင်တဲ့နှုန်းဟာ85ရာခိုင်နှုန်းမှာပဲတက်နေပြီးအဲ့ဒီနှစ်တွေအတွင်းခန့်မှန်းခြေတစ်နှစ်ကိုကာကွယ်ဆေးမထိုးရတဲ့ကလေးငယ်ပေါင်း14သန်းအနည်းဆုံးရှိနေတယ်လို့ကြေညာချက်မှာဖော်ပြပါတယ်။လူစုကျမ်းမာရေးဆိုင်ရာသမိုင်းကိုကြည့်မယ်ဆိုရင်ကာကွယ်ဆေးဟာအစွမ်းအထက်ဆုံးလက်နက်တစ်ခုဖြစ်တာကိုတွေ့နိုင်ပြီးကလေးငယ်တွေအတွက်ဘယ်တော့ကနေမှမတူအောင်ကာကွယ်ဆေးထိုးပြီးအကာအကွယ်ပေးထားနိုင်ခဲ့တယ်လို့ WHO အကြီးအကဲ Tedros Ghebreyesus ကပြောပါတယ်။ဒါပေမဲ့အခုဖြစ်ပေါ်နေတဲ့ကာယောဂါကကာကွယ်ဆေးထိုးလို့မှုကိုနှေးသွားစေတယ်လို့နေအိမ်တွေမှာပဲနေဖို့ထုတ်ပြန်ထားတဲ့အမိန့်တွေစီးပွားရေးချက်တင်းမှုတွေနဲ့တခြားအတားအဆီးတွေကြောင့်ဆရာဝန်တွေဆေးကန်းတွေစီမသွားနိုင်ပဲဖြစ်နေကြတာပါ။WHO ကနောက်ဆုံးကပ်ယူတဲ့စစ်တမ်းအရဆိုရင်2020ပထမ4လပတ်ထဲမှာကလေးငယ်တွေကိုထိုးပြဖို့တတ်မှတ်ထားတဲ့ဆုံစုနာမိခိုင်နဲ့ကြံ့ညာချောင်းဆိုးကာဝယ်ဆေးတွေကိုသူ့အချိန်နဲ့သူထိုးတဲ့ကလေးအရေအတွက်ကတိတိတန်တန်ရော့ကျသွားတာတွေ့ရပြီးဒါကနှစ်ပေါင်း30တွင်ပထမဆုံးကျဆင်းသွားတာဖြစ်ကြောင်း WHO ကပြောပါတယ်။ဘရာဇီးနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်အကူအဆက်ခံရလို့ quarantine လုပ်တိကျခွဲနေတဲ့သမရဂျိုင်ယန့်ဘိုဆိုနာရိုနှုတ်ထွက်ပေးဖို့ဆန္ဒပြသူတွေကတောင်းဆိုကြပါတယ်။သမရဘိုဆိုနာရိုရဲ့ကိုရိုနာဗိုင်းရပ်စ်ရောဂါဆန်ရံတုံ့ပြန်ဆောင်ရွက်မှုကိုစိတ်ပြတ်နေတဲ့ဆန္ဒပြသူတွေဟာဒီကာယောဂါကြောင့်တည်ဆုံးထိခိုက်ရသူတွေအတွက်ကိုရည်စူးပြီးသူတို့ကိုစားလက်ဝက်ကတိုင်တွေကိုမြို့တော်ဘရာဇီးလျာကတတ်တော်အပြင်မှာအင်ကာနိကစိုက်ထူဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ကုန်သွယ်ရေးတမကအဖွဲ့ဝင်တွေဌာနေတိုင်းသားတွေနဲ့LGBT အရေးလှုပ်ရှားသူတွေပေါဝင်တဲ့ဆန္ဒပြသူတွေကသမရကိုတရားဆက်ဆိုဖို့တောင်းဆိုတဲ့ပန်ကြားတော်ကိုလွှတ်တော်ကိုပေးပို့ခဲ့တာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါရဲ့တက်ရောက်မှုပေါ်ရှော့ပေါ်ပြောလို့ရှိတာကြောင့်သမရဘိုဆိုနာရိုဟာကြေကြေပြန့်ပြန့်အဝေးပန်ခံနေရတာပါ။ဘရာဇီးနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူက9400ကျော်ရှိပြီးဒါကအမေရိကန်ပြည်ရင်ဒုတိယအများဆုံးသေဆုံးမှုရှိတဲ့နိုင်ငံလည်းဖြစ်ပါတယ်။ဘရာဇီးမှာဒီရောဂါအကူအဆက်ခံရသူက2000နီးပါးရှိနေပါပြီ။မေလ25ရက်နေ့ကရဲဖမ်းထားစဉ် African American မျိုးသား George Floyd တေဆုံးခဲ့ရတာနဲ့ပတ်သက်ပြီးတေမှုတေခင်ဆိုင်ရာမှားယွင်းတဲ့တရားစွဲဆိုမှုအဖြစ် Minnesota ပြည်နယ် Minneapolis မြို့နယ်ကျူးလွန်သူရဲအရာရှိ၄ဦးတို့ကိုသူ့မိသားစုကတရားစွဲဆိုလိုက်ပါတယ်။ဒီမှုမှာရဲအရာရှိဟောင်း Derek Chauvin ကိုဒုတိယဆင့်လူသတ်မှုနဲ့စွဲချက်တင်ထားတာဖြစ်ပြီးကျန်၃ဦးကိုတော့ဒုတိယဆင့်လူသတ်မှုဖြစ်မြောက်ရေးအတွက်အကူအညီပေးသူတွေအဖြစ်စွဲချက်တင်ထားတာပါ။သူတို့လေးဦးစလုံးကိုအခင်းဖြစ်ပေါ်တဲ့နေ့နောက်တနေ့မှာပဲအလောက်ကဖြုတ်ဖြစ်ခဲ့တာပါ။ ဒီအချင်းဖြစ်ပေါ်မှုကလည်းရဲရဲရက်စက်တဲ့လှုပ်ဆောင်ချက်တွေကိုဆန့်ကျင်ကြောင်းနဲ့တရားမျှတပြီးခွဲခြားဆက်ဆံမှုမရှိစေရတဲ့အတွက်အမေရိကန်နိုင်ငံတွင်းမှာသာမကကမ္ဘာမျိုးကြီးတွေမှာပါဆန္ဒပြတောင်းဆိုမှုတွေပေါ်ပေါက်လာခဲ့တာပါ Floyd ရဲ့မိသားစု၈နှစ် Ben Crump ကဒီမှုနဲ့ပတ်သက်ပြီးမိသားစုကနစ်နာကြေးရလို့ကြောင်းနဲ့ဒါဟာခွဲခြားဆက်ဆံခံရတဲ့အထူးသဖြင့်လူငယ်တွေပေါ်မှာနောက်မှရဲတွေကမှားယွင်းစွာတပ်ဖြတ်မှုတွေမလုပ်ဖို့ဖြစ်ကြောင်းပြောကြားခဲ့ပါတယ်
ကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 လိုင်းဒိုမီတာ40 kHz 9.33 လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American အသံရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုကျွန်တော်ရဲမထွန်းကဆက်လက်ကြီးညာသွားပါမယ်ထိုင်ဝမ်ကတက္ကသိုလ်တွေမှာပညာသင်ကြားနေကြတဲ့မြန်မာကျောင်းသားတွေကိုကျောင်းပြန်လာတက်ဖို့ခွင့်ပြုကြောင်းထိုင်ဝမ်ပညာရေးဝန်ကြီးဌာနကဗုဒ္ဓဟူးနေ့ကကြေညာလိုက်ပါတယ်။ထိုင်ဝမ်ရေးပေါ်အခြေအနေထိန်းချုပ်ရေးဗဟိုဌာန CECC ကCOVID-19 ကူးစက်မှုနှုန်းနည်းတဲ့နိုင်ငံတွေနဲ့ကူးစက်မှုနည်းတာနဲ့အသင့်နဲ့ကြားမှာရှိတဲ့နိုင်ငံတွေကိုစီးရင်ပြုစုနေခြင်းကလေးကစလို့နိုင်ငံတကာကျောင်းသား431ယောက်ကိုထိုင်ဝမ်ကိုပြန်လာပြီးကျောင်းတက်ခွင့်ပြုလိုက်ပြီးဖြစ်တယ်လို့လည်းထိုင်ဝမ်ပညာရေးဝန်ကြီးဌာနကပြောပါတယ်။အခုကြေညာချက်အရရောဂါကူးစက်မှုနည်းတဲ့စီးရင်ဝင်နိုင်ငံတွေကကျောင်းသားကိုထိုင်ဝမ်မှာကျောင်းတက်ဖို့ပြန်လာခွင့်ပေးလိုက်တာလည်းဖြစ်ပါတယ်။ကိုဆက်မှုနှုန်းတိတ်မများတဲ့နိုင်ငံနဲ့နေပြည်စီးရင်တွေထဲမှာမြန်မာပါဝင်နိုင်ငံနဲ့နေပြည်စကုပ်ကူရှိပြီးကိုဗစ် -19 ကြောင့်ပြန်မလာနိုင်တဲ့ကျောင်းသား6800နီးပါးအခုခွင့်ပြုတဲ့အထက်အကျုံးဝင်ပါတယ်။အများစုကဟောင်ကောင်ကျောင်းသားတွေဖြစ်ပါတယ်။အခုထိကျောင်းသား292ယောက်ပြန်ရောက်လာပြီလို့လည်းထိုင်ဝမ်ပညာရေးဝန်ကြီးဌာနကပြောပါတယ်။ဂျပန်နိုင်ငံတိုကျိုမြို့မှာကိုဗစ် -19 ကိုဆက်မှုနှုန်းမြင့်တက်လာနေတဲ့အတွက်တိုကျိုအချုပ်ရေးမှူးယူရီကိုကိုအီကဲကဗုဒ္ဓဟူးနေ့ကအမြင့်ဆုံးသတိပေးချက်ကိုထုတ်ပြန်လိုက်ပါတယ်။တိုကျိုမြို့မှာအရေးပေါ်အခြေအနေကြီးညာထားတာကိုမေလနောက်ပိုင်းကပြန်ရုံသိမ်းခဲ့ပြီးစီးပွားရေးလုပ်ငန်းတွေပြန်ဖွင့်ခွင့်ပေးခဲ့တာပါ။မနေ့ကတည်းကတိုကျိုမှာယောဂကုသသူလူနာသက်165ယောက်ရှိခဲ့ပြီးတင်းနာနေက119ယောက်နဲ့အင်္ဂါနေ့က143ယောက်ရှိပါတယ်။စားတောက်ဆိုင်တွေဈေးဆိုင်တွေနဲ့ night club တွေအနေနဲ့ယောဂကာကွယ်ရေးစည်းမျဉ်းတွေကိုအပြည့်အဝလိုက်နာကြပုံနဲ့ပြည်သူတွေအနေနဲ့စီကံမလိုက်နာတဲ့နေရာတွေကိုရှောင်ရှားဖို့အချုပ်ရေးမှူးကိုယ်ကြီးကတိုက်တွန်းထားပါတယ်။စစ်ရုံတွေမှာ COVID-19 လူနာတွေပိုများလာပြီးတရင်အလုံးလောက်မရှိတော့ဘူးလို့လည်းကိုယ်ကြီးကပြောပါတယ်။
こちらの方は重症患者数は
医療チームは固定も関与でやれるルナ家とかあの辺しびめ西洋でやれるルナ類が連綿飛ばされてばれとお注意もこういう系が3ペーとらば。あぐれしジャパン内間ま COVID-19 ヨガ骨折と8100兆ね低損度325要しばれ。တောင်တရုတ်ပြည်နယ်ထဲနိုင်ငံအများပိုင်းနဲ့နေပြည်တော်ဆူထားတဲ့ကိစ္စမှာတရုတ်နိုင်ငံနဲ့အငင်းပွားနေပြီးတရုတ်နိုင်ငံကြောင့်နေပြည်ပိုင်ဆိုင်မှုချိုးဖောက်ခံရတဲ့နိုင်ငံတွေကိုအမေရိကန်နိုင်ငံကထောက်ခံအားပေးသွားမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပုံပီယိုကဗုဒ္ဓဟူးနေ့ကပြောလိုက်ပါတယ်။ဒါပေမဲ့စီးရီးနီလန်ထဲတန်တမာရေးနီလန်အရာထောက်ခံသွားမှာလို့လည်းသူကပြောပါတယ်
။ And we'll go provide them the assistance we can, whether that's in multilateral bodies, whether that's in ASEAN,
any နိုင်ငံတွေကျွန်တော်တို့တက်နိုင်တဲ့ထောက်ပံ့မှုတွေပေးသွားပါမယ်။နိုင်ငံတကာဖွဲ့စည်းတွေမှာပဲဖြစ်ဖြစ် ASEAN အဖွဲ့မှာပဲဖြစ်ဖြစ်တရားဥပဒေကြောင်းရပဲဖြစ်ဖြစ်နိုင်ငံအားလုံးကိုအသုံးပြုပြီးအပိထောက်ခံသွားပါမယ်လို့သတင်းတော်တွေကိုဝန်ကြီးပုံပီယိုကပြောပါတယ်။တောင်တရုတ်ပင်လယ်ပြင်နဲ့တရုတ်တို့ပိုင်ဆိုင်တယ်လို့ကြေညာတောင်းဆိုထားတာတွေအားလုံးဒီဘက်ကိုအမေရိကန်နိုင်ငံကလက်မခံပဲပယ်ချကြောင်းတင်းနာနေတုန်းကကြေညာခဲ့တာပါ။အဲ့ဒီကြေညာချက်ဟာတောင်တရုတ်ပင်လယ်ကိုတရုတ်တို့ပိုင်ဆိုင်တယ်လို့ကြေညာထားတာကိုလုံးဝတရားမဝင်ဘူးဆိုပြီးပထမဆုံးအကြိမ်ပယ်ချလိုက်တာလည်းဖြစ်ပါတယ်။တရုတ်နိုင်ငံကချက်ချင်းဆိုသလိုပဲအမေရိကန်ရဲ့ယက်တီချက်ဟာဒေတာတွေတင်းမာမှုတွေတိုးစေလိမ့်မယ်ဆိုပြီးပြန်လည်တုံ့ပြန်ပြောဆိုခဲ့ပါတယ်။တောင်တရုတ်ပင်လယ်ထဲနေပြည်ပိုင်ဆိုင်ကြောင်းတရုတ်တို့ရဲ့တောင်းဆိုချက်တွေကိုအမေရိကန်နိုင်ငံကအစဉ်တစိုက်ဆန့်ကျင်နေကြတာဖြစ်သလိုတောင်တရုတ်ပင်လယ်ထဲစစ်သင်္ဘောတွေပုံမှန်ဆေးလွတ်ပြီးပင်လယ်ရေကြောင်းလက်လက်ခွင့်ကိုထိန်းသိမ်းကြောင်းပြသလေးရှိပါတယ်။စွန့်ရင်အရေးမြင့်ကျွဲဝါတယ်လို့ယူဆထားတဲ့တောင်တရုတ်ပင်လယ်ရေပြင်ရဲ့90ရာခိုင်နှုန်းကိုပိုင်ဆိုင်ကြောင်းတရုတ်တို့တောင်းဆိုကြေညာထားချိန်မှာပဲဒေတာရင်းကဘရူနိုင်း၊မလေးရှား၊ဖိလစ်ပိုင်၊ထိုင်ဝမ်နဲ့ဗီယက်နမ်နိုင်ငံတို့ကလည်းတောင်တရုတ်ပင်လယ်ရဲ့အစိပ်ပိုင်းတချို့ကိုပိုင်ဆိုင်ကြောင်းကြေညာထားတာပါ။ဒီလိုချမ်းသာကျွန်းဆွေကိုမုတ်တုံမိုးစတင်ဝင်ရောက်နေချိန်မှာပဲမဲခေါင်မြေကျောင်းတစ်လျှောက်ကလယ်သမားတွေနဲ့ငါးဖန်းတင်္ဂါတဲ့တွေမိုးကိုမျောနေကြရပြီဖြစ်ပါတယ်။မဲခေါင်မြေကြီးဟာဥရိယာတိပြောင်းလဲမှုနဲ့မြေတစ်လျှောက်ဆက်တမန်တွေတိဆောက်ထားတာကြောင့်ဒီနှစ်မြေရေမြတ်တာပြင်က260အတွင်းအနေဆုံးစစ်ကိုရောက်လို့သွားခဲ့ပါတယ်။မြန်မာ၊လာအို၊ထိုင်း၊ကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေရဲ့ဖြတ်ကျော်စီစဉ်တဲ့မဲခေါင်မြေမြေနိမြဝန်ဒေသမှာ ပြီးခဲ့တဲ့2019ခုနှစ်မေလနဲ့နှိုင်းစာရင်ဒီနှစ်မေလမိုးရွာသွန်းမှုနှုန်းက68ရာခိုင်နှုန်းကျော်ကျသွားခဲ့တယ်လို့မဲကောင်မြေကော်မရှင်ကပြောပါတယ်။ဇွန်လမှာတော့မနစ်ကတဲ့83ရာခိုင်နှုန်းပိုနေသွားလို့အခြေအနေပိုဆိုးသွားခဲ့ရပါတယ်။ဒါကြောင့်မုခံမှုတာရှိရာရေကြီးတာနဲ့ရာသီဥတုပြင်းထန်လွန်တာတွေဟာမဲကောင်မြေနဲ့မြန်မာနိုင်ငံတွေအဓိကကြုံတွေ့နေရတဲ့ပြဿနာတွေဖြစ်တယ်လို့လည်းကော်မရှင်ရဲ့နှစ်စဉ်အစည်းအဝေးခန်းစာမှာပါရှိပါတယ်။သိပ္ပံပညာရှင်တွေကတော့ Pacific သမုဒ္ဒရာရဲ့ El Niño ရေစီးကြောင်းလို့ပဲအိန္ဒိယသမုဒ္ဒရာရဲ့ Dipole လို့ခေါ်တဲ့ဥတုရာသီအခြေအနေကမုခံတာနဲ့ဆက်ဆက်နေတယ်လို့ပြောပါတယ်။ကမ္ဘာကြီးပူနွေးလာကြတဲ့အဲ့ဒီ Dipole အခြေအနေကိုပိုပြီးဆိုးရွားစေတာကြောင့်အရင်ကအိန္ဒိယသမုဒ္ဒရာရဲ့ Dipole က6နှစ်ကြော်မှာတစ်ခါပြန်ပေါ်တာဖြစ်ပေမဲ့အခုတော့6နှစ်ကြော်မှာတစ်ခါဖြစ်လာလိမ့်မယ်လို့သိပ္ပံပညာရှင်တွေကခန့်မှန်းတွက်ချက်နေပါတယ်။ဥတုရာသီပြောင်းလဲတာနဲ့မဲခေါင်မြစ်ပေါ်ဆက်ဒမန်တိဆောက်တန်တစ်ခုကိုဒွန်တွဲလိုက်တဲ့အခါမှာတော့တိတ်ကိုအနေရများတဲ့အခြေအနေကိုရောက်ရှိသွားခဲ့ပါတယ်။မဲခေါင်မြစ်ကြောင်းတခြားတိဆောက်ဖို့စီစဉ်ထားတဲ့ဆက်ဒမန်စုစုပေါင်း140လောက်ရှိပြီးအများစုကတရုတ်နိုင်ငံထဲမှာဖြစ်ပါတယ်။မြစ်ကြီးတခြားရေနှဲရတာကဆယ်ရီတိဆောက်လို့ဆိုတဲ့အချက်ကိုတရုတ်နိုင်ငံကညှင်းဆို့ထားပါတယ်။ Ainsanath INC သုတေသနကုမ္ပဏီကလည်းဧပြီလရုံးကတရုတ်နိုင်ငံကမဲခေါင်မြစ်တဘာဝအတိုင်းစီစဉ်မှုကိုကန့်သတ်ပြီးတာတမန်တွေနဲ့မြေကြီးကိုတူလောင်ခဲ့တယ်လို့အစီရင်ခံထားပါတယ်။မနစ်ကမုတ်တုံရာသီမှာမဲခေါင်မြစ်ရေမျက်နှာပြင်က 1.5 မီတာသာရှိတာမို့ပုံမှန် 9.5 မီတာရဲ့သုံးပုံတစ်ပုံသာရှိပါတယ်ခင်ဗျာ။ကြတာပရိနေမနပိုင်းအောင်ဆွမ်းရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ကြတာပရိနေနေနဲ့ခင် VOE မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့လူခွေရေးကောင်စီမှမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွေရေးအထူးကိုယ်စားလှယ်အသစ် Thomas Andrews ရဲ့ပထမဆုံးချိန်အစီရင်ခံတင်ပြမှုကိုနိုင်ငံတကာလူခွေရေးအဖွဲ့တွေကကြိုဆိုလိုက်တဲ့အကြောင်းတင်ပြမှာပါ။ကျမအင်ဂျင်နိုင်ပါရှင်။လူခွေရေးအထူးကိုယ်စားလှယ်အသစ် Thomas Andrews ရဲ့ပထမအကြိမ်အစီရင်ခံတင်ပြချက်ကိုကြိုဆိုလိုက်တဲ့ AI နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကတော့မြန်မာနိုင်ငံမှာပြင်းထန်လာတဲ့နိုင်ငံတကာဥပဒေချိုးဖောက်မှုတွေကနေပြစ်ဒဏ်ကင်းလွတ်ခွင့်ရနေတဲ့အခြေအနေကိုဘယ်လိုအဆုံးသတ်အောင်လုပ်နိုင်မလဲလို့ AI ကိုယ်စားလှယ် Joseph Freeman ကလူခွေရေးကောင်စီညီလာခံမှာ Video Conference ကနေအခုလိုမေးခွန်းထုတ်သွားပါတယ
်။ Mr. Andrews,What further concrete actions could the international community
Mr. Andrews ခင်ဗျာမြန်မာနိုင်ငံမှာဖြစ်နေတဲ့လူနည်းစုတွေအပေါ်နှိမ့်ဆက်နှိမ့်ပတ်မှုတွေကိုအကာအကွယ်ပေးရင်းပြစ်ဒဏ်ကနေကင်းလွတ်ခွင့်ရနေတဲ့တန်တရားကြီးကိုရပ်တန့်ဖို့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့နောက်ထပ်ခိုင်မာတဲ့အရေးယူဆောင်ရွက်မှုမျိုးဘာလုပ်ပေးနိုင်တယ်လဲလို့မေးခွန်းထုတ်သွားတာဖြစ်ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့44ချိန်မြောက်လူခွင့်ရေးကောင်စီပုံမှန်အစည်းအဝေးမှာမြန်မာနိုင်ငံကလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့ဇူလိုင်လ13ရက်14ရက်နှစ်ရက်တာဆွေးနွေးခဲ့ကြရမှာနောက်ဆုံးနေ့မှာ AI အဖွဲ့အပါဝင်အစိုးရမဟုတ်တဲ့ NGO အဖွဲ့ပေါင်း6ဖွဲ့ကနေဆွေးနွေးတင်ပြခွင့်ရခဲ့တာပါရခိုင်နဲ့ချင်းပြည်နယ်မှာဖြစ်နေတဲ့တိုက်ပွဲတွေမှာကလေးတငယ်တွေအကြမ်းဖက်ခံရမှုနှုန်း6ဆလောက်ပိုပြီးများလာကြောင်းပြီးခဲ့တဲ့လကအစီရင်ခံစာထုတ်ပြန်ခဲ့တဲ့ Save the Children အဖွဲ့က Dori Drop ကမြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေတွေတိုးတက်လာဖို့ဗတ်ပေါင်းစုံကနေအရေးယူဆောင်ရွက်ဖို့အခုလိုတိုက်တွန်းသွားပါတယ
်။ International courts and multilateral mechanisms including the Human Rights Council
မြန်မာနိုင်ငံမှာနောက်ထပ်အပြစ်ချိုးဖောက်မှုတွေတားဆီးနိုင်ဖို့လူခွင့်ရေးကောင်စီ၊လုံခြုံရေးကောင်စီစတဲ့နိုင်ငံတကာယန္တရားတွေအပါအဝင်နိုင်ငံတကာခုံရုံးတွေကနေဗတ်ပေါင်းစုံလှုပ်ထုံးလုပ်နည်းတွေနဲ့အညီပြက်ပြက်သားသားအရေးယူတင်ပါတယ်။ဒါအပြင်ကလေးတငယ်တွေအပေါ်ပြင်းထန်ဆိုးရွားတဲ့ပြစ်မှုကျူးလွန်မှုတွေကိုစုံစမ်းစစ်ဆေးတင်ပြနေတဲ့ကုလသမဂ္ဂအတွေ့အမှုချုပ်ရဲ့နှစ်စဉ်အစီရင်ခံစာအပအဝင်နိုင်ငံတကာအစီရင်ခံစာတွေကိုမဖြစ်မနေအကာအကွယ်ပေးပါလို့ပြောသွားတာပါမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်အသစ်ဖြစ်လာတဲ့ Thomas Andrews ကလည်းမြန်မာနိုင်ငံမှာပြစ်မှုကျူးလွန်သူတွေကိုအရေးယူနိုင်ရေးတာဝန်ခံမှုတာဝန်ယူမှုရှိလာစေရေးအလွန်အင်မတန်လိုအပ်နေကြောင်းတုံ့ပြန်ပြောဆိုခဲ့တယ်လို့ဒါနဲ့ပတ်သက်လို့လည်းသူ့အနေနဲ့အဓိကစောင့်ကြည့်အစီရင်ခံမဲ့အချက်9ချက်မှာပါဝင်ကြောင်းပြောဆိုခဲ့ပါတယ်1997-95 ခုနှစ်ကအမေရိကန်ပြည်ထောင်စုမိန်းတီနယ်ရဲ့အောက်လွှတ်တော်အမတ်ဖြစ်ခဲ့သူ Thomas Andrews ဟာမြန်မာဒီမိုကရေစီရေးလှုပ်ရှားမှုမှာထဲထဲဝင်ဝင်ကူညီခဲ့သူလည်းဖြစ်ပါတယ်။ဒါကြောင့်အခုလိုလူခွင့်ရေးအထူးကိုယ်စားလှယ်တပ်ဦးအနေနဲ့မူရည်တည်ချက်အပေါ်မှာသူ့ရဲ့မြန်မာရေးကျွမ်းကျင်နားလည်မှုနဲ့ကင်တွယ်နိုင်မဲ့သူအကောင်းဆုံးအနေထားမှာရှိနေတယ်လို့ဗြိတိန်အခြေစိုက်မြန်မာလူခွင့်ရေးလှုပ်ရှားမှုကွန်ရက် PHRN အမှုဆောင်ညွှန်ကြားမှုဦးကျော်ဝင်းက VOA ကိုပြောပါတယ်။
သူကဝါရင်နိုင်ငံကြီးတမတယောက်ဆိုရင်ပြောရင်လည်းမမောဘူးပေါ့နော်။နောက်မြန်မာအရေးကိုတော်တော်လေးကိုဟိုအနီးကပ်ကပ် ဟိုအခြေတဝင်းကိုချင်းချင်းချင်းကဲလောက်ဆောင်ခဲ့တဲ့နေရာမှာသူတို့တော်တော်လေးကိုအသက်တရောပါဝင်ခဲ့တဲ့လူတယောက်ဖြစ်တယ်။အဲဒီလိုဟိုချက်တုံးတက်ချင်းချင်းအဖြစ်မြန်မာအရေးကိုတော်တော်လေးကိုနားလေတဲ့လူတယောက်ဖြစ်တယ်ဆိုတော့ပြကြတာပေါ့နော်။အဲဒီအတွက်ဟိုလူခွင့်ရေးကိစ္စကြတော့ကျွန်တော်တို့မြင်တာကတော့နော်ဟိုနိုင်ငံရေးရချင်းကတ်တာတဲ့လူခွင့်ရေးရဲ့ဟိုသူ့ရဲ့ principle ကနေချင်းကတ်တာမျိုးတော့ဖြစ်တဲ့ဆိုအဲ့ဒီဟာမျိုးကိုတော့သူလည်းအကောင်းဆုံးနားလေသဘောပေါက်တဲ့လူတယောက်ဆိုတော့မလွဲမသွေပြောလို့ရတယ်ကျွန်တော်တို့မြင်လာတော့ကျွန်တော်တို့နေနေတော့ဟိုအားရချင်းနေမှုရှိပါတယ
်ဟုတ်ကဲ့ဒါဆိုရင်သူ့အရင်တာဝန်ထမ်းဆောင်ခဲ့တဲ့ပါမောခရန်ဟီလီနဲ့ရောဘလို့ကွာခြားချက်တွေရှိနိုင်မလဲရှင
်လက်ရှိဒီတော်မင်ရူးအနေနဲ့လုတ်ပိုင်ခွင့်ရှိတဲ့အားတော့သူရန်ဟီလီနော်လုတ်ခဲ့တယ်လို့နော်ရန်ဟီလီကလည်းသူပြောခဲ့တဲ့စကားတွေကလည်းလူခွင့်ဓမ္မတယောက်အနေနဲ့ပြောဖို့ပြောမယ်စကားတခုသူပြောခဲ့တာဟိုပျော်မြောက်စွာသူ့ရဲ့တာဝန်သူထမ်းဆောင်ခဲ့တဲ့ကျွန်တော်တို့တော်တော်လေးသူ့ကိုကိုးပြုပါတယ်ဒါကျွန်တော်ထင်တော့တော်မင်ဂျူးလည်းဗာမျိုးဖြစ်နိုင်တယ်လို့ကျွန်တော်မြင်တယ်။ဘာကြောင့်လဲသူရဲ့ဟို knock can သမိုင်းကိုပြန်ကြည့်မယ်ဆိုရင်မြန်မာပြည်နဲ့ဖြည့်ပြည့်မှုတော်တော်လေးနဲ့ဆိုင်တယ်။တော်တော်လေးဟိုနေပေါင်းမြောင်များစွာကြည့်ရမြန်မာပြည်နဲ့ပတ်သက်မြန်မာအရေးကိုသူလှုပ်လာတယ်ဆိုတော့ UK US ရဲ့ Congress မှာဆွေးလဲသူတော်တော်လေးကိုအလုပ်လုပ်လာတယ်မြန်မာပြည်နဲ့ပတ်သက်လို့ဟိုရန်ကြီးလူတွေကိုပို့တိောက်မယ်လို့ကျွန်တော်မြင်တယ်တချို့ချက်လေးဒီမှာပေါ့နော်
။ Thomas Andrews ဟာ Nobel ငြိမ်းချမ်းရေးဆုရှင်များရဲ့ဒေါအောင်ဆန်းစုကြည်နဲ့မြန်မာပြည်သူများအရေးစုပေါင်းလှုပ်ရှားမှုအဖွဲ့မှာ2000ခုနှစ်ကအထွေထွေအတွင်းရေးမှုဖြစ်ဆောင်ရွက်ခဲ့တယ်လို့အဝေးရောက်ညွန်ပေါင်းအစိုးရ NCGUB နဲ့ Eurobarma Network ကွန်ရက်အဖွဲ့တွေအတွက်အကြံပေးပုဂ္ဂိုလ်ဖြစ်လဲဆောင်ရွက်ခဲ့တာပါ
။ COVID-19 ကာယရောဂါထိန်းချုပ်ရေးအတွက်ကျောင်းပေါ်တာဆောင်တွေကိုစက်ပိတ်ထားဖို့ညွှန်ကြားချက်ထုတ်ပြန်လိုက်တဲ့သတင်းကြောင့်ဝေးလံတဲ့ဒေသတွေကကျောင်းသားတွေပညာရေးထိခိုက်မှုကိုစိုးရိမ်နေအကြောင်းကိုပြောပြပါမယ်။ကျွန်တော်မိုးစောပါကယောဂအန်ရဲ့ကာကွယ်တဲ့အနေနဲ့နေပြည်တော်ကောင်စီတိုင်းဒေသကြီးနဲ့ပြည်နယ်တွေအားလုံးမှာရှိတဲ့ဘော်ဒါဆောင်ဖွင့်လှစ်ထားတဲ့ပုဂ္ဂလိကကိုပိုင်အထက်တန်းကျောင်းတွေဘော်ဒါဆောင်တွေနဲ့ဘာသာရပ်တင်ကိုပိုင်တင်တန်းကျောင်းတွေကိုပြန်ဖွင့်ခွင့်မပေးဖို့ COVID-19 ကာကွယ်ကူတာထိန်းချုပ်ရေးအမျိုးသားအဆင့်ဘိုးကော်မတီကမနေ့တုန်းကရက်စွဲနဲ့ပညာရေးဝန်ကြီးဌာနကိုပေးပို့တဲ့စာဟာလူမှုကွန်ရက်စာမျက်နှာတွေမှာပြန့်နှံ့ခဲ့တာဖြစ်ပါတယ်အခြေခံပညာဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဦးကိုလေးဝင်းကဘော်ဒါဆောင်တွင်မဖွင့်ဖို့ဆိုတဲ့ညွှန်ကြားစာသူတို့စီမရသေးကြောင်းပညာရေးဝန်ကြီးဌာနကသူတို့ဌာနကိုညွှန်ကြားလာမှသာသက်ဆိုင်ရာပြည်내နဲ့တိုင်းဒေသကြီးတွေကိုဆက်လက်စာထုတ်ပြန်ပေးမှာဖြစ်ကြောင်းပြောပါတယ်COVID-19 ကာကွယ်ကူတာထိန်းချုပ်ရေးအမျိုးသားအဆင့်ဘိုးကော်မတီကဒီလိုညွှန်ကြားလာမယ်ဆိုရင်တော့လိုက်နာဖို့လိုအပ်ကြောင်းဦးကိုလေးဝင်းကဆက်ပြောပါတယ်
COVID Central Committee ကပြောထားတာဒါကျမကြီးဒါ COVID-19 အတွက်တကယ်လိုအပ်ချက်ရှိလို့ဒါဒီလိုမလုပ်ရင်မဖြစ်လို့ဆိုတဲ့အနေထားမျိုးနဲ့အဆုံးဖြတ်ထားတာဖြစ်တဲ့အတွက်အဲ့ဒါကိုတော့ကျွန်တော်တို့ကချိုးဖောက်လို့မရဘူ
းဘော်ဒါဆောင်ကျောင်းတွေကိုစက်ပိတ်ထားမယ်ဆိုရင်ဝေးလံတဲ့ဒေသကကျောင်းသားတွေအတွက်နစ်နာမှာကိုလည်းပညာရေးအတိုင်းဝိုင်းကစိုးရိမ်နေပါတယ်မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကပုဂ္ဂလိကပညာရေးကဏ္ဍအတွင်ရေးမှူးဦးကျော်မင်းခန့်ကတော့ကျောင်းထွက်တဲ့ဥယျာဉ်တိုးလာမှာကိုစိုးရိမ်နေလို့ပြောပါတယ်
။ပညာရေးကဒီတစ်ခုတည်းခြံထားခြင်းအပြင်ကျောင်းသားတွေက draw အများကြီးဖြစ်သွားနိုင်တယ်။ဘာကြောင့်လဲဆိုတော့နေဒီမှာကဒီကိုပိုင်ကျောင်းမဲ့တက်တဲ့အစိုးရကျောင်းမဲ့တက်တဲ့မြို့တက်ပြီးဘော်ဒါဆောင်နေပြီးတော့မှတက်ကြရတဲ့ကလေးတွေကအများကြီးကိုမြို့ပေါ်မှာနေတဲ့ကျောင်းသားတွေစိတ်ယတနာမရှိပေမဲ့တောနယ်တွေကနေတက်ပြီးတော့မြို့ပေါ်ကိုပညာရေးကောင်းကောင်းလိုချင်တဲ့ကလေးတွေအတွက်ကအခက်အခဲအများကြီးကြုံနိုင်တယ်ဒီညွှန်ကြားချက်တွေကလေဘလောက်တောင်ဖြစ်သွားမလဲဆိုရင်အစိုးရဆက်တန်းအဆင့်ကိုစဖွင့်တဲ့အခါမှာ80ရာခိုင်နှုန်းလောက်ဒီကျောင်းလေးကိုကျောင်းသားရောက်မှာမဟုတ်ဘူး
ကျောင်းထွက်နှုန်းတိုးလာနိုင်တဲ့အန်ဒီရ်နဲ့ပတ်သက်ပြီးပုဂ္ဂလိကပညာရေးကွန်ရက်အနေနဲ့အစိုးရကိုစာပေးဖို့ပြင်ဆင်နေတယ်လို့သတင်းစာရှင်းလင်းပွဲပြုလုပ်သွားဖို့ရှိကြောင်းလည်းဦးကျော်မင်းခန့်ကဆက်ပြောပါတယ်လာရှိုးမြို့တအန်းပညာရေးဘော်ဒါဆောင်ကဘော်ဒါအုပ်မိုင်းတင်အောင်ကအထူးသဖြင့်ဝေးလံတဲ့တောင်တန်းဒေသကကျောင်းသူကျောင်းသားတွေအတွက်အခက်အခဲဖြစ်စေကြောင်းအခုလိုပြောပါတယ
်အခုဆိုရင်တောင်ပေါ်ဒေသမှာကျွန်တော်တို့ဒီလာရှိုးရောက်လာဖို့တောင်မှတကယ်ဒီခီးစစ်ကဟိုမလွယ်ဘူးပေါ့လေလာရတဲ့ခီးစစ်ကတချို့ကျောင်းသူကျောင်းသားတွေအတွက်တောင်မှကျွန်တော်တို့ဘက်ကဟိုဒီအကူအညီတောင်းပြမှာပဲကူညီပေးလိုက်ရတာလို့ရှိတယ်တကယ်လို့တဘော်ဒါဆောင်နေမဖွင့်ရဘူးဆိုရင်အခုကျွန်တော်တို့ဒီမှာတော့အရာကျော်ပေါ့ဒီပြိမဲ့ပြန်ခိုင်းမယ်ဆိုရင်တော့ဒီပြဿနာတော့ရှိတာပေါ့ကလေးတွေရဲ့ပညာရေးအတွက်လည်းပြဿနာရှိမယ်ပြီးတော့ဒီခီးစိတ်သွားဖို့လာဖို့ကျတော့ဒီလိုမျိုးမိုးရင်းနဲ့ဖြစ်တဲ့တောင်ပေါ်ဒေသအထိပြန်ရမယ်ဆိုရင်တို့အတွက်လည်းအခက်အခဲဖြစ်တာပေါ့
လက်ရှိမှာဗော်ဒါဆောင်ကကျောင်းသူကျောင်းသားတွေကိုကျောင်းအပ်ထားပြီးဖြစ်ကြောင်းလည်းပြောပါတယ်ကျိုင်းတုံမျိုးကပညာရေးလုပ်ငန်းတွေကိုဆောင်ရွက်နေတဲ့ကိုအားမောင်ကတော့ဗော်ဒါဆောင်တွေပိတ်လိုက်ရင်တွေ့ရမဲ့အခက်အခဲကိုအခုလိုပြောပါတယ်
တော့တဲ့ဘုန်းကြီးဆီမှာရှိတော့လေဘောရဆောပြလိုက်လို့ရှိရင် နေရာတဲမှာကြီးရတဲမှာအလေသာဖွင့်နေတဲ့ကြီးရရှိတယ်လို့မဖွင့်နေတဲ့ကြီးရရှိရလေနောက်တစ်ခုအထက်သာဖွင့်နေတဲ့ကြီးရရှိတယ်လို့အထက်သာမဖွင့်နေတဲ့နေရာဒေတာအများကြီးရှိရတယ်။ဒေတာအောင်ပြီးပါကျောင်းမြို့မှာလာတက်မဲ့လူတွေပေါ်တော့အားကိုးပါပဲနေတော့နောက်တစ်ခုအလေသာအောင်ပြီးမှထက်သာမှလက်ချက်တူမှာပဲလာလာတက်ရတော့သူတို့ကပေါ်တော့အားကိုးမှနေရောအထက်တစ်ပြည့်တပေါ်တော့ဤပြည့်ထားတဲ့ဟာပေါ်တော့ဆောင်ပြစ်စားကြတော့တော်တော်များခက်ခဲကြူရမှာပေါ့ကလေးတွေက
ကျောင်းသားတွေအနေနဲ့အပြင်မှာအိမ်ကနေရမယ့်အခြေအနေနဲ့ပတ်သက်လို့လဲသူကအခုလိုဆက်ပြောပါတဲ့
မိဘတွေအဲ့လိုစိတ်တမ်းနေမှာမသိဘူးနောက်တစ်ခုအုတ်ချင်းမှုလိုတယ်လေကလေးတွေအုတ်ချင်းမှုမရှိဘဲနဲ့အပြင်မှာငါနေလို့ရှိရင်ဟာကြောင်းမရောက်ဘဲနဲ့ပြီးရောက်သွားမှာပေါ့
မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါကြောင့်တည်ဆုံးသူ6ဦးအပါအဝင်ကူးစက်သူ300ကျော်ရှိပြီးပြည်တွင်းမှာကူးစက်မှုမရှိသလောက်နည်းပါးပေမဲ့ဆက်လက်သတိထားကြဖို့ကိုလည်းကျန်းမာရေးပညာရှင်တွေကသတိပေးနေကြပါတယ်ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ
်ကရင်ပြည်နယ်မြဝတီမြို့မှာတရုတ်နဲ့မြန်မာနိုင်ငံသား18ယောက်ကိုဥပဒေမဲ့လောင်းစားမှုနဲ့ဒီကနေ့ပဲဖမ်းဆီးလိုက်တဲ့အကြောင်းပြောပြပါမယ်ကျန်းမာရေးမှာပါCOVID-19 အရေးပေါ်ကာလကတ်သတ်ချက်တွေထုတ်ပြန်ထားဆဲဖြစ်တဲ့မြောက်ရီမြို့မှာဥပဒေမဲ့လောင်းကစားနေသူတွေအဖြစ်တရုတ်နိုင်ငံသား၄ဦးမြန်မာနိုင်ငံသား၁၄ဦးကိုဖမ်းဆီးရေးယူခဲ့တာဖြစ်ပါတယ်။မြောက်ရီမြို့အမှတ်၃ရပ်ကွက်ကလောင်းကစားဂိမ်းဆိုင်တစ်ဆိုင်ကိုသတင်းအရစစ်တပ်နယ်စောင်းတပ်နဲ့ရဲတပ်ဖွဲ့ဝင်တွေအပါအဝင်ဒေသခံလူမျိုးရေးအနာပိုင်တွေကရှောင်းတခင်ဝင်ရောက်စစ်ဆေးဖမ်းဆီးခဲ့တာပါ။ဖမ်းဆီးမိသူတွေကိုတော့ရဇသက်ကြီးပုံမှန်နဲ့ရစကမ်းမှာအမှုဖွဲ့အရေးယူထားကြောင်းတရင်ပြည်နယ်မြဝတီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကပြောပါတယ်
။ဖမ်းဆီးရေးတဲ့ဗန်နိုင်ငံသားပေါ့နော်။တရုတ်နိုင်ငံသားလည်းပါတယ်၊ကျွန်တော်တို့ဟိုမြန်မာနိုင်ငံသားလည်းပါတယ်ဟုတ်။လုံးလုံးပြည်တော်မှာတော့ရဇသက်ကြီးကိုဖွင့်ထားတယ်မှာဖွင့်ထားတယ်ပါနမနဲ့ပြတ်တက်ထားခြင်းနဲ့ဟုတ်။ဒီကုမှာတော့ခရီးဆောင်ကိုပြောတယ်မှာပြည်တော်ကာစီနိုအင်းလို့ပြောတင်ထားတယ်။ကာစီနိုလို့ပြောလိုက်ရတဲ့ပုံစံနဲ့ပါတာပေါ့မှာ။ဒါကတော့ကာစီနိုကန်စီတယ်လို့ခေါ်တင်ထားတာဟုတ်။ပါနမဆိုတာအမှုဖွင့်တာပေါ့မှာဟိုစကန်ကဖွင့်တာပေါ့ကျွန်တော်တို့ဟိုရေးရေးပိုင်နေမှုဖြစ်တဲ့အတွက်စကန်ကတော့ပတ်နံပါတ်တက်လိုက်ပြီးတော့အဲပြင်းဒီနံပါတ်ပါနေဆိုရင်နံပါတ်တက်တာပေါ့မှာ340 2020ဆိုပြီးတော့ဒါပတ်နံပါတ်တက်ထားပြီ
းလောင်းကစားမှာအသုံးပြုတဲ့ဂိမ်းဆက်တွေနဲ့အတူဖမ်းဆီးမိခဲ့တဲ့တရုတ်နဲ့မြန်မာနိုင်ငံသား18ဦးကိုတော့လောင်းကစားဥပဒေစက်ခွန်ကကြီး18ကကြီးလို့လည်းအရေးယူထားတယ်လို့ပြောပါတယ်ထိုင်းနိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့မြောက်ဝတီမြို့မှာတရားဝင်လောင်းကစားတာတွေခွင့်ပြုမထားပေမဲ့မြောက်ဝတီခရိုင်တွေကရွှေကုတ်ကမှာတော့ကာစီနိုလောင်းကစားရုံတွေဖွင့်လှစ်ထားပါတယ်။ဒါပေမဲ့လည်းကိုဗစ် -19 ကပ်ရောဂါကာလတွာလာလှုပ်ရှားမှုတွေကန့်သက်ထားချိန်မှာထိုင်းနဲ့မြန်မာနှစ်နိုင်ငံမှာလောင်းကစားသမားတွေဥပဒေမဲ့လောင်းကစားလုပ်လာကြတာပါ။ပြီးခဲ့တဲ့လကပဲမြောက်ဝတီမြို့နဲ့နယ်စပ်ထိုင်းနိုင်ငံမဲဆောက်မြို့ကဟိုတယ်တစ်ခုမှာတရားမဝင်လောင်းကစားလုပ်နေကြတဲ့တရုတ်မြန်မာထိုင်းနိုင်ငံသား220ကျော်ကိုလည်းထိုင်းအနာပိုင်းတွေကဖမ်းဆီးခဲ့မှုပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။အ
ိန္ဒိယနိုင်ငံရဲ့နည်းပညာလုပ်ငန်းတွေထွန်းကားရာဘင်္ဂလားလူရူမြို့မှာဇူလိုင်လ14ရက်အင်္ဂါနေ့ကစပြီးသတင်းတစ်ပတ်ကြာအသွားလာတွေကန့်သတ်လိုက်ပါပြီ။ကန့်သတ်ချက်စီမင်းတွေဖြေလျှော့ပေးလိုက်ပြီးတဲ့နောက်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအရန်မြင့်တက်လာတာကြောင့်အခုလိုပြန်ပြီးတော့ပိတ်ရတာဖြစ်တဲ့အကြောင်းရိုက်တာသတင်းတစ်ပုဒ်ကိုပြောပြပေးပါမယ်ရှင်။ကျမခွာညိုပါဇွန်လ19ရက်နေ့စီရင်အရဘင်္ဂလူရူမြို့မှာဗိုင်းရပ်စ်ကူးစက်ခံရသူဟာတထောင်ဝန်းကျင်သာရှိခဲ့တာကြောင့် Infosys လို့နည်းပညာကုမ္ပဏီကြီးတွေပါဝင်ကမ္ဘာအကြီးဆုံးနည်းပညာလုပ်ငန်းတွေရှိတဲ့ဘင်္ဂလူရူမြို့ဟာယောဂါပိုးအစပြုရာကိုခြေရာကောက်နိုင်ခဲ့ပြီးအဆိုးဆုံးအခြေအနေကနေလွတ်မြောက်ခဲ့တယ်လို့ယူဆခဲ့ကြတာပါဒါပေမဲ့အခုတော့ပိုးကူးစက်သူပေါင်း2000နာနီနေပါပြီဆွန်လာထဲမှာတနိုင်ငံလုံးအသွာလာကန့်သက်ထားတာတွေပြန်ဖွင့်ပေးလိုက်ပြီးတဲ့နောက်လူတွေရဲ့သွာလာလှုပ်ရှားမှုတွေကြောင့်အခုလိုယောဂါပိုးကူးစက်မှုတွေပြန်များလာတာဖြစ်တဲ့အကြောင်းကျန်းမာရေးဆိုင်ရာကြွမ်းကျင်သူတွေကပြောကြပါတယ်။ပူနဲနဲ့ဥရန်ကပတ်မြို့တွေပါဝင်တခြားမြို့ကြီးတွေမှာလည်းအခုရက်ပိုင်းတွေမှာယောဂါပိုးထိန်ချုပ်ဖို့ပြန်ပြီးတော့ကန့်သက်မှုတွေလုပ်ခဲ့ရတာပါ။ဘင်္ဂလားလူလူမှာအလုလာလုတဲ့အလုသမားပရာလက်ကအခုလိုပြောပါတ
ယ်။ एकदम लॉकडाउन हो जाएगा पता नहीं लगा हमारे को रात को कल परसों वाले डे लॉकडाउन
लगा ချက်ချင်းပြန်ကတ်မယ်ဆိုတာကျွန်တော်တို့လည်းမသိခဲ့ပါဘူးတမန်မနေ့ကမှဇူလိုင်လ22ရက်ကစပြီးတော့ပြန်ကတ်တယ်လို့ကျွန်တော်တို့ကိုပြောတာပါဘတ်ကားတွေလည်းမထွက်တော့ဘူးဒါပေမဲ့ကျွန်တော်တို့ကတော့အရေးပေါ်အခြေအနေအဖြစ်နဲ့တော့သွားနေရမှာပါပဲလို့ပြောသွားတာပါဝိပုစုတောင်းတဲ့နေရာတွေအများသုံးရင်ရထားတွေအစိုးရယုံတွေနဲ့ဆိုင်အများစုကိုပြန်ပိတ်ထားမှဖြစ်ပြီးပြည်သူတွေအနေနဲ့လည်းမရှိမဖြစ်လိုအပ်ချက်တွေအတွက်ကလွဲရင်အိမ်ပြန်မထွက်ဘဲနေကြရမှာပါ စွာခဲရဲစခန်းကရဲအရာရှိရှာဘီယာစာအိကသူတို့လှုပ်ဆောင်နေတာတွေကိုအခုလိုပြောပါ
အမဘီဆိုဘေးစစာဒွေးစစ်ချက်ကြရဲစပ်ကအိုင်ဒန်တီကတ်ချက်ကြရဲသူ
ကျွန်တော်တို့ကဒီမနေ့ကလေးကတက်တဲ့ကတ်တွေစစ်နေတာပါမလုံမဖြစ်တဲ့လုပ်ငန်းခွင်မျိုးကလူတွေကိုဆိုရင်သွားခွင်ပေးပါတယ်လူတွေကလည်းမလို့အဖက်နဲ့တော့ထွက်မလာကြပါဘူးပူနေမျိုးသားတွေကကန့်သက်တဲ့စီကန်းတွေကိုလိုက်နာကြပါတယ်လို့ပြောတာပါကျောင်းတွေကောလိပ်တွေနဲ့စားသောက်ဆိုင်တွေကိုလည်းဆက်ပိတ်ထားမှာဖြစ်တဲ့အကြောင်းအာဏာပိုင်တွေကပြောပါတယ်။အိန္ဒိယနိုင်ငံမှာဝေဒနာခံစားနေရသူ 3,9840 အပါဝင်ယောဂပိုးတွေ့သူ 9,36182 ယောက်နဲ့အခုနောက်ဆုံး24နာရီအတွင်း582ယောက်သေဆုံးပြီးယောဂကူးစက်ခံရသူပေါင်းကတော့ 29,429 ယောက်ရှိပါတယ်ရှင်။ကျမခွာမျိုးပါ
ကုလသမဂ္ဂနှစ်စဉ်လေးလာရေးအစီရင်ခံစာဖော်ပြချက်အရလူငယ်တွေ၅နှစ်အတွင်းမှာလူပေါင်းသန်းနဲ့ချီပြီးရေရှည်အာဟာရချို့တက်မှုပြဿနာနဲ့ရင်ဆိုင်နေရသလိုကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြောင့်ကမ္ဘာနိုင်ငံအတော်များများအာဟာရချို့တက်မှုပြဿနာပေါင်းစုံကိုဆက်ပြီးတော့ရင်ဆိုင်ရဖို့ရှိတယ်လို့ဖော်ပြထားပါတယ်။ Writers သတင်းကိုအခြေခံပြီးတော့ပြောပြပေးပါမယ်ရှင်။2019ခုနှစ်အတွင်းလူသန်းပေါင်း690လောက်အစာရေစာငတ်မမှုနဲ့ရင်ဆိုင်ခဲ့ရပြီးဒါဟာလူငယ်တွေ၅နှစ်အတွင်းမှာသန်း60လောက်ပိုကျိုးလာတယ်လို့စားနပ်ရိက္ခာဖူလုံရင်းနဲ့အာဟာရဌာနကတင်းနှံလာနေကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။ဒီအပေါ်မှာ FAO ကမ္ဘာစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့အစည်းကစီးပွားရေးပါရဂူမက်ဆီမိုတိုရီယိုက
2019 we have close to 700 million people.
2019မှာလူဦးရေတန်း900နီးပါးအစားအစာငတ်မခေါင်းပါမှုနဲ့ရင်ဆိုင်နေရပါတယ်။ဒါဟာတစ်ကမ္ဘာလုံးအတိုင်းအတာနဲ့ဆိုရင်လူ100ယောက်မှတစ်ယောက်နှုန်းရှိတာပါ။ဒါကကျွန်တော်တို့အခုထိအာဟာရချို့တက်မှုပြဿနာတွေကိုချော့ချဖို့ကြိုးစားနေတာမှတိုးတက်မှုမရှိသေးတာကိုပြနေတယ်လို့ပြောပါတယ်။ဈေးစကားကြီးမြင့်တာနဲ့ငွေကြေးမတက်နိုင်တာကြောင့်လည်းဘီလီယံနဲ့ချီတဲ့လူတွေဟာကျန်းမာရေးနဲ့ကန့်ညီပြီးအာဟာရဖြစ်စေတဲ့အစားအစာတွေကိုမစားတော့နိုင်တာပါ။အာရှတလွားငတ်မှုမှုပြဿနာအများဆုံးဖြစ်တယ်လို့အာဖရိကမှာလည်းတိုးလာနေတယ်လို့အစိုးရခန်းစာမှာဖော်ပြပါရယ်ကယောဂရိုက်ခတ်မှုကြောင့်2020အကုန်မှာရေရှည်အငတ်ဘေးနဲ့ရင်ဆိုင်ရသူတန်း130လောက်ပိုတိုးလာလိမ့်မယ်လို့လည်းစီးပွားရေးပါရဂူတိုရီရိုကပြောပါရယ်
is that the COVID-19 pandemic may add between 83 and 130
ကနဦးခမန်းချက်တွေအရတော့ COVID-19 ကြောင့်ဒီနှစ်ကုန်မှာနောက်ထပ်လူပေါင်း83သန်းကနေ132သန်းထိအာဟာရချို့တက်မှုပြဿနာတွေနဲ့ရင်ဆိုင်ရပါမယ်။ပြီးခဲ့တဲ့ဆယ်နှစ်အတွင်းမှာဆင်းရဲမွေးတိမ်မှုရောကြခဲ့ပေမဲ့အာဟာရချို့တက်မှုပြဿနာကတိတိတသာပိုပြီးတော့များလာပါတယ်လို့ပြောပါတယ်။ဒီအထဲမှာအာဖရိကတိုက်ကလူဦးရေ 19.9% ခန့်တော့အာဟာရချို့တက်မှုပြဿနာနဲ့ရင်ဆိုင်နေရပြီးအာရှရဲ့ 8.3% ခန့်လုံးထဲနှစ်ဆကျော်ပုံများပါတယ်။အခုလက်ရှိနှုန်းတိုင်းဆိုရင်2030မှာတကဘာလုံးအစာငတ်မမှုအရေးအတွက်တဝက်ကျော်ဟာအာဖရိကတိုက်ကဖြစ်လာနိုင်ပါတယ်။အာဟာရချို့တဲ့တာလိုအပ်တဲ့အာဟာရဓာတ်တွေအလုံးလောက်မရရှိတာကိုယ်လေးချိန်များတာနဲ့အဝလွန်တာစတဲ့ပြဿနာတွေကိုကျော်လွှားဖို့ကလူတွေအထူးသဖြင့်ကလေးတွေစားတော့တဲ့အစာအစာတွေမှာအာဟာရပြည့်ဝဖို့လိုအပ်တယ်လို့ဆိုပါတယ်အစီရင်ခံစာအရ2019မှာအသက်5နှစ်အောက်ကလေးငယ်တန်း200နီးပါးလောက်ဟာအာဟာရဓာတ်ချိုးတည်တာကြောင့်တီးကွေးကြုံလှီပြီးအရက်ပုလွန်ပိန်လွန်းတဲ့ပြဿနာတွေရှိတယ်လို့နောက်ထပ်အသက်5နှစ်အောက်ကလေး38တန်းကတော့အဝလွန်ယောဂါဖြစ်နေတာကိုတွေ့ရတယ်လို့ဆိုပါတယ်လူကြီးတွေမှာတော့အဝလွန်ယောဂါကကတ်ယောဂါလိုဖြစ်နေကြောင်းကိုလည်းအစီရင်ခံစာမှာထောက်ပြထားပါတယ်
To increase the affordability of healthy diets, the cost of nutrition foods must come down. That is
central to achieve. ကျမ ိုင်းနဲ့ကိုင်းရဲအစားအသောက်တွေစားနိုင်မှုဈေးနှုန်းတွေကိုလျှော့ချဖို့လိုပါတယ်။ဒီအစီရင်ခံစာရဲ့ရည်ရွယ်ချက်ကလည်းဒါကိုပဲထောက်ပြချင်တာပါ။အာဟာရပြည့်တဲ့အစားအသောက်တွေကိုလူတွေပိုစားနိုင်အောင်လုပ်ဖို့လိုပါတယ်။ဈေးနှုန်းတွေဘာလို့မြင့်တက်နေရတာလဲ။အစားအသောက်ဖြန့်ချီရေးနဲ့မတူညီတဲ့ပတ်ဝန်းကျင်အနေထားပြီးတော့နိုင်ငံရဲ့ကုန်သွယ်ရေးပြည်သူလူထုအသုံးစရိတ်နဲ့ယင်းဤမြုပ်နှံမှုတွေနဲ့သက်ဆိုင်တဲ့စီးပွားရေးစတာတွေကိုလည်းထည့်သွင်းစဉ်းစားဖို့လိုလိမ့်မယ်လို့စီးပွားရေးပါရဂူတိုရီယိုကဆိုပါတယ်။တနိုင်ငံနဲ့တနိုင်ငံဖြည့်ရှင်းတဲ့နှီးစနစ်ကွဲပြားနိုင်ပေမဲ့အာဟာရရှိပြီးတော့ကျန်းမာရေးနဲ့ကိုက်ညီတဲ့အစားအစာတွေကိုလူတိုင်းလက်လန်းမိနိုင်အောင်လှုပ်ဆောင်ကြဖို့လည်းအစီရင်ခံစာမှာတိုက်တွန်းထားပါတယ်။လေယာဆိုင်ပျိုးရေးကဏ္ဍတူလောင်ရင်းနဲ့တည်ယူပို့ဆောင်ရေးဈေးကွက်ဖြန့်ချီရေးစတဲ့ကဏ္ဍတွေမှာမလို့အပဲပို့နေတဲ့အသုံးစရိတ်တွေကိုလျှော့ချဖို့အစားအသောက်လေလွှင့်မှုနှုန်းကိုထိန်းချုပ်ဖို့ ဒေသရင်းအသေးစားလုပ်ငန်းရှင်တွေကိုအဟာရပြည့်ဝတဲ့အစာအသောက်တွေထုတ်လို့ရောင်းချရမှာအထောက်ပံ့ပေးဖို့နဲ့ဈေးကွက်ရရှိရေးအမခံချက်ပေးဖို့အပြင်ကလေးငယ်တွေအဟာရပြည့်ဝရေးဦးစားပေးဖို့ဒီတိုင်းစားသောက်မှုပုံစံတွေပြောင်းလဲလာအောင်အသိပညာပေးဖို့အမျိုးသားလူမှုဖူလုံရေးစနစ်နဲ့ရင်းနှီးမြှုပ်နှံမှုမဟာဗျူဟာတွေမှာအစာအဟာရပြည့်ဝရေးအစီအစဉ်တွေကိုထည့်သွင်းရေးဆွဲဖို့စတဲ့အချက်တွေကိုနိုင်ငံအစိုးရတွေအနေနဲ့လှုံ့ဆော်သွားဖို့အစီရင်ခံစာမှာတိုက်တွန်းထားပါတယ်ကျမများသတင်းအောင်ပါရှင်
။ VOA အမေရိကန်တန်ခါကြာသပတေးနေ့မနက်ပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့ဆောင်းပါးတွေကိုမူရင်းအားပေါ်မပြတ်တင်ပြပေးတော့ပါမယ်။ကျွန်တော်ကတော့မြန်မာဆာမမြန်မာ Shutter Hopes for Peace မြန်မာပြည်မှာငြိမ်းချမ်းရေးအတွက်မျှော်လင့်ချက်တွေပြိုကွက်သွားပြီဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးရှင် Robert Bosia ကရေးထားတဲ့ဆောင်းပါးကိုတင်ပြပေးကြပါတယ်။မြန်မာပြည်မှာတိုင်းရင်းသားမျိုးနွယ်စုတွေအတွက်ပိုကောင်းတဲ့အနာဂတ်အတွက်မျှော်လင့်ချက်တွေဟာဆယ်စုနှစ်ကြာဖြစ်ပွားလာတဲ့ပြည်ပခန့်တွေအောက်မှာလာရင်မိနေကြောင်းဒါကြောင့်လဲလာမယ့်လွှတ်တော်ရွေးကောက်ပွဲတွေမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ခေါင်းဆောင်ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့အဆွေအရကပြီးထားတဲ့ကတိအတိုင်းမလုံဆောင်နိုင်ခဲ့တာတွေအတွက်အကျိုးဆက်တွေခံစားရလိမ့်မယ်လို့ဆောင်းပါးကိုအစကြေရေးထားပါတယ်။လွန်ခဲ့တဲ့10နှစ်လောက်တုန်းကရှမ်းပြည်နယ်မောင်စုမြို့ကတောင်တန်းတွေပေါ်မှာနေတဲ့မောင်စုသူရဲ့မိသားစုအနေနဲ့ရှမ်းလက်နက်ကိုင်အဖွဲ့မှဝင်ရောက်တောင်းရင်ထမ်းဆောင်ရမယ်မဖြစ်မနေအခြေအနေနဲ့ရင်ဆိုင်ခဲ့ရတာ။နောက်ပိုင်းမှာသူ့မိသားစုကငွေပေးလိုက်တော့မှသူ့ကိုပြန်လွှတ်ပေးလိုက်တာစတဲ့ဖြစ်ရပ်မှန်တစ်ခုကိုလည်းဆောင်းပါးမှာကိုကဖော်ပြထားပါတယ်။ဒီမျိုးကပဒံများတွေထွက်တယ်လို့နာမည်ကျော်ပြီးဒီပဒံများတွေကအလဲမခဲနဲ့အောင်တန်းပြီးအနီရောင်အနာသက်ရှိတယ်လို့ဆောင်းမရှင်ကဆိုပါတယ်။ရှမ်းပြည်တက်မတော် SSA ဟာမြန်မာပြည်ကနေခွဲထွက်ရေးအတွက်ဆယ်စုနှစ်ပေါင်းများစွာတိုက်ပွဲဝင်လာပြီးတဲ့နောက်အဲ့လိုတက်မိုးရှိတဲ့တပ်ထုတွေနဲ့ကိုထိန်းချုပ်ခွင့်ရအောင်ဂျိုးပန်လှုပ်ဆောင်တာတွေကမြန်မာနိုင်ငံလက်နက်ကိုင်ပြည်ပခန့်တွေကအစိတ်ပိုင်းတစ်ခုဖြစ်တယ်လို့ဆိုပါတယ်။လွန်ခဲ့တဲ့10နှစ်ကတိုင်းဒေသလက်နက်ကိုင်အဖွဲ့အများစုနဲ့အပြစ်ခတ်ရဲစဲရေးသဘောတူညီချက်ရယူနိုင်ခဲ့ပေမဲ့လက်နက်ကိုင်အဖွဲ့ကြီးတွေကမြန်မာအစိုးရပေါ်ယုံကြည်မရှိခဲ့ကြတာကိုလည်းဆောင်းပါးမှာထည့်သွင်းဖော်ပြထားပါတယ်။ရှမ်းပြည်နယ်အတွင်းက SSA အပြင်ရခိုင်တိုင်းဒေသလက်နက်ကိုင်အဖွဲ့ AA တိုင်းပြည်မြောက်ပိုင်းကသဘာဝတရားစာတကြွယ်ဝတဲ့ကချင်လက်နက်ကိုင်အဖွဲ့ KIA တို့နဲ့လည်းတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေတယ်လို့ဆောင်းပါးရှင်ကဆိုပါတယ်။ကချင်ပြည်နယ်ဖားကန့်မြို့မှာပြီးခဲ့တဲ့ဇူလိုင်၂ရက်နေ့ကကြောက်စိမ်းတဲ့မြေပြိုမှုဖြစ်ခဲ့တာကြောင့်လူ100လောက်သေဆုံးခဲ့ရတဲ့ဖြစ်ရပ်ကိုလည်းဆောင်းပါးမှာထည့်သွင်းဖော်ပြထားပါတယ်။ပြည်တွင်းပြည်ပခန့်တွေကြောင့်ဥယျာဉ်စွန့်ခွာထပ်ပြေးရသူတိုင်းပြည်အတွင်းကစကန်တီတီမှာ2,000ခွဲနီးပါးရှိတယ်လို့ကုလသမဂ္ဂအဖွဲ့ကြီးကခန့်မှန်းထားကြောင်းလဲဆောင်းမောဖော်ပြထားပါတယ်။ဒါအပြင်မြန်မာနိုင်ငံဟာကမ္ဘာမှာဘိန်းဆိုင်ပြိုမှုဒုတိယအများဆုံးနိုင်ငံဖြစ်တာ NLD ဆွေးရလက်ထက်မှာပြဋ္ဌာန်းလိုက်တဲ့မြေလွမြေအိမ်ဥပဒေစကြောင့်ပြည်သူများစုနင်းနာဆုံးရှုံးခဲ့ရတာတွေကိုလည်းဆောင်းမောမှာအကျယ်တဝန်းရေးသားဖော်ပြထားပါတယ်ခင်ဗျာ။အပြည့်အစုံကိုတော့ www.thediplomat.com မှာဖတ်ရှုနိုင်ကြပါတယ်။
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru စလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ Russia နှာစင်ရမှာတော့မြန်မာအရေးဆုံးသတ်ချက်ဖြစ်ပါတယ်။ COVID ကရောဂါတဆီးရအတွက်အစိုးရတက်မတော်နဲ့တိုင်းဒေသလက်နက်ကိုင်အင်အားစုတို့ပူးပေါင်းဆောင်ရွက်မှုဘယ်လောက်ထိဖြစ်လာနိုင်ပါသလဲ။ပဋိပက္ခရီပြည်လည်ညီညာရေးအတွက်အတိတ်ကလိုအပ်ချက်ကဘာလဲဆိုတာကိုမြန်မာတိုင်းရင်းသားရေးသုံးသပ်သူဆိုင်းဝမ်ဆိုင်းနဲ့ကျွန်တော်ကြော်စံတာဆွေးနွေးထားပါတယ်ဆိုင်းဝမ်ဆိုင်းကိုဗစ်ကရောဂါတားဆီးရေးအတွက်အပြစ်ခတ်ရစေကြဖို့နိုင်ငံတကာကတောင်းဆိုနေကြသလိုတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ကလည်းနှစ်ဖက်စလုံးဒီအတွက်ဆန္ဒရှိရဲဆိုတာကိုထုတ်ဖော်နေကြပါတယ်အစိုးရကလည်းအင်းသာအင်အားစုတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ကော်မတီတရဖွဲ့စည်းပေးထားပါတယ်။ဒါပေမဲ့လက်တွေ့မှာဘာမှထူးခြားမှုမရှိသေးပါဘူး။ဘာကြောင့်ဒီလိုဖြစ်နေရသလဲဆိုတော့အကြံပြင်းပထမဆုံးသတ်ပါခင်ဗျာ
။ဟုတ်ကဲ့။ဆိုရဆက်ကကာလနဲ့အပိုင်းရဲ့အပြစ်ခတ်မရက်ဆက်ထားတဲ့တိုင်းလာရဲ့အပိုင်းရဲ့နှစ်ပိုင်းကျွန်တော်ခွဲပြီးကျွန်တော်ကြည့်လို့ရအောင်။ဆိုရပဲပိုင်းရတော့ပထမဦးဆုံး UN Secretary General ကတပီလုံးတိုင်းတာနဲ့ပြခရစီလောက်ဖို့ပြောတဲ့အချိန်မှာတမတော်ပဲသူကညင်းဆန်းတော့ရှိတယ်။ဒါဒီနောက်ဆုံးထုတ်တဲ့ဒီစာတမ်းမှာတော့သူအဲ့ဒါကိုအတိအမှပြပြီးလဲလုတ်တယ်ဆိုတဲ့ပုံစံမျိုးတော့ဖော်ပြထားတာပါနော်။အဲ အေးလှုပ်ရှားတဲ့နေမိသီတာလေးမပါဘူးဆိုတော့ပြောထားတဲ့ခါကျတော့အပြစ်ခတ်ရစေးမလှုပ်ထားတဲ့တိုင်းသားလက်နက်ကဖွဲ့နေတဲ့သူကအလုံးလို့ကိုဥစ္စာကတော့တာဖြစ်နေတယ်။အဲ့ဥမာကချင်နဲ့လည်းဗျာကချင်ဆိုရခွင့်တို့တခါတွေ့ရတယ်။တွေ့တဲ့အချိန်မှာလည်းသူကဖြည်းဖြည်းရောက်ပါမလှုပ်နိုင်တဲ့အပြင်တဘောထားနားလည်မှုလည်းပါတယ်ပုံစံမျိုးသူကပေါက်တယ်။ဘာဆိုကြည့်ရရပြောတာ အဲ့ကျွန်တော်တို့ကသူရရှိဘောင်းဟိုအဒီအတောင်းမို့ကျွန်တော်လာမို့တဲ့အဲ့ဒီဘောင်းကျွန်တော်ဆွေးဝင်လာတာဆိုတော့အဲ့လိုပြောတော့နောက်ဖွဲ့တင်တဲ့ပတ်သက်လို့ကတော့
UWSE ဘာဖွဲ့နေလဲဝီ NDA အဲမုံလာဖွဲ့နေတာသူကတွေ့တယ်ဆိုရဲတကယ်တော့ကြားတယ်ဒါပေမဲ့အဲ့ဒီနှစ်ဖွဲ့ကသူတို့နီးသူတို့ဟာနဲ့သူတို့ကတယောက်အစိုးရနဲ့ပေါင်းသူတို့ကလှုပ်လို့နေတာတော်တော်လေးကိုပေါက်ရောက်တဲ့ပုံစံသူကပေါက်တယ်ကိုကျုံကြီးမင်းအောင်လားသူတို့တန်းတူမှာတွေ့တယ်ဗျတွေ့တယ်အဲ့ဒီအဖွဲ့နဲ့ဖွဲ့ကိုတွေ့တော့သူကပြောတာကိုတန်းတူမြန်မြန်အားကိုပါတဲ့သူကပြောလ
ောက်တော့ဆိုတော့တိတိယယပူပေါင်းမျိုးလောက်သလားဆိုလို့ရှိရင်မလောက်ဘူးလို့ပဲပြောရမှာပဲ
ဟုတ်ကဲ့နောက်ဒီညမှာကျွန်တော်တို့ဓာတ်ပြတ်မိကျင်တာပြောဝတ်သမကလည်းပဲဒီမနက်ကမှတိခါစေကိုအမြန်ဆုံးလုပ်ဖို့အပါဝင်ဒီလူခွေနဲ့ပတ်သက်ပြီးတော့တောင်းဆိုချက်တွေလုပ်ပါတယ်။အစီအနှံမှာပဲအဲဒီလူခွေချုပ်ဖောက်မှုတွေကြောင့်ဥရောပသမဂ္ဂကမြန်မာနိုင်ငံပေါ်မှာတန်ခတ်မှုတွေလုပ်မယ်ဆိုတာလည်းကြီးညာတွေ့ရပါတယ်။ဆိုတော့ဆိုင်မဆိုင်ကျွန်တော်မြင်ချင်တာကဥရောပသမဂ္ဂဟာဒီတန်ခတ်ပြီးဆိုမှု sanction ဟာအလုပ်ဖြစ်တယ်လို့ယုံကြည်ထားသလားဆိုတော့ပထမတစ်ချက်မြင်ပါတယ်။
အဲ့ EU ဟာအဲ့ sanction နဲ့ပတ်သက်ပြီးတော့တော့ဒီခြေရောက်မှုမရှိဘူးဆိုတော့တို့တဘောပေါက်တဲ့ပုံတော့ကျန်ဆန္ဒတော်တော်လေးရှင်းပါပဲ။ဒါမဲ့တို့ကိုင်နန်နဲ့ချက်တကူကတော့အဲ့ဒီဟို least developing country ကိုပေးထားတဲ့အခွင့်အရေးရှိတယ်ပုံကူးတာပေါ့ကျွန်တော်။အဲ့ဒါလေတို့ရုပ်သိမ်းရင်တော့ထဲလေးအချုပ်လုပ်ငန်းတွေပါအဲ့ဒါတိခတ်သွားနိုင်တယ်ပေါ့နော်။ဒါမဲ့ EU ရအဖြစ်တော့ EU က sanction နဲ့ပတ်သက်ပြီးချိန်ဆတာတော့ကျန်ဆန္ဒခြေရောက်မှုတိတ်မရှိဘူးလို့ထင်တယ်။
မြန်မာနိုင်ငံတက်ကိုပြန်သွားမယ်ဆိုရင်မြန်မာနိုင်ငံမှာအစိုးရကတော့တိုင်းဒေသလက်နက်ကိုင်အင်အားစုတွေနဲ့ဒီ COVID-19 တိုက်ချဲ့ရေးအတွက်ပူးပေါင်းဆောင်ရွက်ဖို့အဖွဲ့ဆိုပြီးတော့ဒေါက်တာဒီမျိုးဝင်းကိုဦးဆောင်ပြီးတော့ဖွဲ့စည်းပေးထားပါတယ်။အဲဒီအဖွဲ့ရဲ့လုပ်ငန်းမျိုးကဘယ်လောက်အလားအလာကောင်းရှိနိုင်လို့ညွှန်လင်းနိုင်ကြလဲကျွန်တော်တို့
။ဟုတ်ကဲ့ဒီတော့ကကနနာကျွန်တော်တို့ဓာတ်ရီလုပ်မယ်ဟိုဟာဒီပေးမယ်ဒီဟာဒီပေးမယ်ဆိုတာလောက်တာကျွန်တော်တို့မသိရဘူး။အဲ့လိုမတွေ့ရဘူးဆိုတဲ့တည်းကလည်း RTSS အပိုင်းအနေနဲ့သူကပြောတယ်ဗျာ KNU အပိုင်းအနေနဲ့သူကပြောတယ်အဲ့ဒါအပြင် KNU ရဲ့ COVID နဲ့ပတ်သက်ပြီး CCTV gate နဲ့ gate ကိုသူတို့ကမီးရှို့လိုက်တယ်ဗျာအဲ့ဘွဲ့ပဲသူဖြစ်တယ်ဆိုတော့ NCA လက်မှတ်ထိုးထားတဲ့ KNU နဲ့လည်းသူကသက်သာဖြစ်တယ်အဲ့ဒါအပြင် RTSS နဲ့လည်းလိုခဲ့တဲ့တုံးလေးပတ်ဆက်ရအချင်းအချင်းမထုတ်ဖတ်မခွက်ရမှာတော့လည်းသူတို့ကလိုက်ပြီးပိတ်ပင်လာအဲ့ဒီအဲ့ဒါပေးတဲ့ပစ္စည်းတွေတို့မျိုးဘာဝယူထောက်ချမဲ့ပါညာပြောတာပဲရှိတာအခုဒီနောက်ဆုံးလောလလဖြစ်နေတဲ့ကိစ္စတခုကတော့ဒီမွန်ပြည်နယ်မှာဗျာအဲ့ဒီဖျားသုံးစုမှာဒီမွန်နယ် COVID-19 နဲ့ပတ်သက်ပြီးဖွင့်လာတဲ့ CCTV တိပ်ပြေကိုလည်းခုကတို့ကသင်္ကြန်ပိတ်ခန်းလိုက်လို့တို့ပိတ်လိုက်ရတယ်ဆိုတော့လက်တင်မျိုးဝင်ဥဆောင်ဖွင့်စီရတဲ့အဖွဲ့ကအခုချိန်ထိလက်မှတ်ထိုးထားတဲ့အဖွဲ့အစည်းနဲ့ရမဖို့မထိုးထားတဲ့အဖွဲ့အစည်းနဲ့ဖြစ်ရရောက်လောက်ကန်
ကျွန်တော်ဆိုတော့ကျွန်တော်ကအစိုးရဘက်တမတော်ဘက်ကိုပြောကြတာများတယ်ဦးစီးကဲအဲတိုင်းသားလက်နက်ကိုင်အဖွဲ့ရဘက်ကရောတကယ်လူလူလာလာအပြစ်ခတ်ရစဲဂျင်းနဲ့ဆန္ဒရှိရဲလို့ပြောနိုင်တာလား
အခုလက်မှတ်ထိုးထားတဲ့အဖွဲ့အစည်းဘက်ကတော့သူတို့လှုပ်ချင်တဲ့ပုံစံရှိတယ်အထူးသဖြင့်အဲဒီ KNU နဲ့ RCS ကသူတို့ကလှုပ်ချင်တယ်ဒါပေမဲ့သူတို့လှုပ်ချင်တဲ့အုပ်တော်သူကကပိကရဲ့ဖြစ်အောင်လှုပ်နေတာတမတော်ဖြစ်တယ်ဟုတ်သူ KNU နယ်မြေမှာဆိုလို့ရှိရင်အဲတမဟာ9နယ်မြေ1နယ်မြေ9နယ်မြေမှာသူတို့လားနေပါဖောက်တယ်။ KNU ရဲ့ကျောင်းဆရာတို့လမ်းမဖောက်ပါနဲ့။လမ်းဖောက်လို့ရှိရင်တော့ဆရာတို့ဖြစ်စဉ်ကြီးအတွက်ဖောက်ဖို့ပြုမဲ့အလုပ်တွေလုပ်နေတယ်လို့ကျွန်တော်တို့ဒီလိုပဲယူဆမှာပဲ။အဲ့ဒါကြောင့်အဲ့ဒါလုပ်လို့ရှိရင်တော့ကျွန်တော်တို့လက်မခံနိုင်ဘူးဆိုပြောပြီးတော့ဝင်လာလို့ရှိရင်လည်းပြစ်လိုက်ခတ်လိုက်နေဆိုခုဒီ Brigade 9နယ်မြေမှာဆိုသူကနေ့တိုင်းဖြစ်ခတ်မှုရှိတယ်ဆိုတော့ပြောတာ။ အဲ့ဒါပြောအစိုးရလည်းအနောက်တဝိုက်မှာရှိတဲ့သူတို့တပ်တွေကို23ကောင်ထပ်ပြီးအင်အားဖြည့်တယ်လက်လက်နဲ့ကောင်းတွေပဲတပ်ဆင်တယ်လို့ KAU တွေ့မှုဘဒိုးတာတို့မှာပြောတာဟုတ်အခြေအနေကအနေနဲ့လက်မှတ်ထိုးခိုင်းတိုင်းရင်းသားတွေပဲလုပ်ချင်ပေမဲ့သမ္မတဘေးကဖြစ်မြင်လို့ဖြစ်နေတဲ့ခါကျတော့အလုပ်မဖြစ်ဘူးလို့တိုင်းသားအဖွဲ့ကြီးကအဲ့လိုပဲသူတို့ဆက်ဆွဲနေ
အခုကပြည်ကရစေလုပ်ထားတဲ့အဖွဲ့ရင်းနဲ့တောင်းမှပဲနည်းနည်းကိစ္စတွေဘာညာအငင်းပွားပြီးတော့ခုနလိုထိတ်တရင်ဆိုင်မှုတွေတိုက်ခိုက်မှုတွေချင်းနေရဆိုတော့ကျွန်တော်စဉ်းစားမိတယ်တကယ်တမ်းညီငယ်ကိုလူကျင်တဲ့ဆန္ဒအငန်တဲ့ political will ကြီးရဲဆိုရင်ဒီနေ့ဒီကပေါ်နေကြီးကိုအကြောင်းစီကိုကျွန်တော်ထင်ပါတယ်ဆိုတော့အဓိကဆန်းစစ်စရာဒီအဖက်ကတကယ် political will နိုင်ငံရေးရမူဝါဒချမှတ်ပြီးတော့ညီငယ်အောင်လုပ်ချင်တဲ့ဆန္ဒတကယ်ရှိရပါရဲ့လားဆိုပြီးရဖြစ်နေချင်တာလားဖြစ်နေ
ဟုတ်တယ်ခင်ဗျာအဲ့ဒီ political will လာตัวนั้นเป็ดสะลงตัวขี้โบโลเลยเนาะだแม้ปฐมอุซงอี้ကြီးတာအင်အားကြီးတဲ့အစိုးရအဖွဲ့อ่ะသူ political will ကိုသူပြရမှာဟုတ်သူမပြဘဲနဲ့အခုဒီအစိုးရအဖွဲ့ထဲမှာနှစ်ဖွဲ့ကမှလို့ရတာဗောလေ civilian military regime လို့သူခေါ်တော့ဟုတ်เนาะသတ်မတော့ပဲပိုင်းအစိုးရက political will ရှိတဲ့ပုံစံသူကမပြဘူးတိုက်ပွဲတွေခေါ်နေတယ်ရခိုင်ဒေသမှာဆိုလဲကြည့်ကြမြင်ရတယ်တောင်းပြီး annihilation လို့ခေါ်တာပြုတ်တိုက်ရေးလမ်းစဉ်တော့ကာယသွားလောက်နေတဲ့ခါကျတော့သူ Northern Alliance နဲ့ Netherlands နဲ့သူကအစီမကတ်နိုင်ဘူး Northern Alliance လေးဖွဲ့ရှိတော့နော်တစ်ချက်လဲပါတာပါဒီညီနောင်တော့ဘွဲ့အဖြစ်အဲ့ဒီဖွဲ့ကအဲ့ဒါကျွန်တော်တို့ထိုးရင်တော့အကုန်လုံးသူလက်မှတ်ထိုးမဲ့အစီမထိုးရင်မထိုးဘူးဆိုတော့ဆောသွားတယ်နိုင်ငံကြီး political will မရှိတဲ့ခါကျတော့အဲ့ဒီလမ်းမဖွင့်ထားဘူးဒါမဖွင့်ထားတဲ့ခါကျတော့အလုံးမဖြစ်ဘူးဆိုတာဖြစ်နေတယ်
ကျောင်းတည်းလမ်းစဉ်ဆိုတာမြန်မာနိုင်ငံမှာလွတ်လပ်ရပြီးပြည်တွင်းစစ်စကြတဲ့အစ်တနာဘုဒ္ဓမြေဝင်တဲ့ထက်ကြတာတောက်လျှောက်လုပ်လာကြတာတစ်ခါမှမပြုတ်ဘူးဆိုတော့ကဒီအကျောင်းတည်းလမ်းစဉ်နဲ့တော့သူတို့အခေါ်တောင်းရမှုချိန်မနိုင်ပါမလားတချိန်ထဲမှာပဲတိုင်းရင်းသားလက်နက်ကိုင်တွေဘက်ကလည်းပဲဒီလက်နက်ကိုင်လက်စုံနဲ့သူတို့လူကြီးနဲ့ဆက်တဲ့ပြည်ထောင်စုစစ်စစ်ကိုရောက်နိုင်ပါမလားကျွန်တော်တို့တန်ပြားရှိပါတယ်ဆန်းနံဘယ်လိုသဘောလဲလားကျွန်တ
ော်လည်းကျန်တာလို့ပါတယ်ကျွန်တော်လည်းတန်လျာဖြစ်တယ် political will အပြည့်အဝမရှိတဲ့ခါကျတော့ကျွန်တော်တို့အားလုံးပါဝင်ရေးဆိုတဲ့မူအကောင့်ထဲမှာပေါ်နိုင် Federal Union ကိုလည်းကျွန်တော်တို့မသွားနိုင်အဲ့ဒါတိုင်းရင်းသားတွေပြရပြီလို့တတ်မှတ်လဲဆိုတော့ Federal မူဆိုတာပမာစည်းစိုးတဲ့အစိုးရနဲ့စစ်တပ်ကဘန်းပြလာပဲ list service လို့ပြောတာပေးနေတယ်တကယ်ကသူတို့မှာအခုဒီအနေ program တွေပိုင်းနဲ့သူတို့ကဆက်ကြကားနာဆက်ပြတာလည်းမရှိဘူးလူကြီးကောင်းရုံလောက်နဲ့နောက်ပြီးအဲ့ဒီ NCA ဆက်သွားတဲ့ရုံလောက်ပဲသူကလုပ်နေတာသူပြီးသွဆွဲတော့
နောက်ဆုံးမြင်တဲ့မိဂွန်တို့ကတော့ပြပပါဝင်ပတ်သက်မှုပါပဲအထူးသဖြင့်ဒေဝေပါဝင်ပတ်သက်မှုကညီညာရေးအတွက်အထောက်အကူဖြစ်ပါရဲ့လားသူတို့အဟံတားများဖြစ်နေပါလားစိုင်းဝန်ဆိုင်တဘောတော့ပြောပါဦး
ဒီကနိုင်ငံကြီးတစ်ခုအနေနဲ့သူရဲ့ကစားပုံကစားနည်းကပမာပြီးမှညီညာရေးရဖို့တော့အားပေးတယ်အပိကျတဲ့ဆိုပြီးမှတိုင်းသားတွေလူလာတဲ့ဖက်ဒရယ်တို့ဘာလို့ညာလို့ဆိုတာသူရဲ့အုံနောက်ကမှရှိထားဖို့မပေါ့သူလိုချင်တာဆက်စစ်မတိုက်ကြနဲ့စစ်မတိုက်ရင်ကျွန်တော်တို့ဒီဘဝရင်လို့လို့ရမယ်ဆိုတော့အပိုင်းလောက်အထိပဲပါဝင်ပတ်သက်ချင်တာအရင်တော့လည်းညပိုင်းမှာမင်းအဖွဲ့ယူသူကလေမြန်တစည်းလုံးနဲ့တင်မိနေပြီးတော့ခေါ်လာတာတော့ဘာလို့လဲသူလည်းမလုပ်ကြပါဘူးတချို့ကလည်းအဲ့ဒီညပိုင်းအဖွဲ့ကြီးတွေ FPNCC တခုလုံးမှာလဝအပါဝင်အဲ့ဒါတွေကိုတယောက်ကလက်ညှိုးထိုးပြီးဟိုခိုင်းလို့ရှိရင်ရတယ်လို့ပြောနေကြပြီမယ်တယောက်ကတော့သူအဲ့ဒါမလုပ်နိုင်ဘူးလို့သူကပြောတာဆိုတော့မြောက်ပိုင်းမဟာမိတ်အဖွဲ့အလုံးအပေါ်မှာတယောက်ရဲ့လမ်းမမိုးဟာတရားရကလို့ရှိတယ်လို့ကျွန်တော်မပြောနိုင
်တယောက်ကမလုပ်နိုင်ကြလားမလုပ်ချင်တာလား
အဲ့သူကလက်ညှိုးထိုးပြီးမပြောဘူးလို့ကျွန်တော်ခဏကြာတယ်တမယာမှာကျွန်တော်ဖတ်ဖို့လဲသူပြောတာသူတို့ရဲ့နိုင်ငံရေးပြဿနာကိုသူတို့ကသူတို့ဖြေရှင်းရမယ်ကျွန်တော်တို့လိုချင်တာသူတို့စစ်မတိုက်ဖို့ပဲဆိုတာအဲ့လိုပဲသူကပြောတာ။ကျားတို့တော့ထိုင်းပြီးလက်မထိုးလက်မထိုးပြီးကောင်းကြီးလက်ပြီးအဲ့ဒီအစင်ပြတဲ့သူမလုပ်ဘူးလို့ပြောတာ။ဆိုတော့တစ်ဖက်ကလည်းသူကနိုင်ငံရေးကစားနေတာလား။ဒါမှမဟုတ်လို့ချင်းလည်းတစ်ဖက်ကလည်းသူတကယ်ပဲတိုင်းရင်းသားတွေရဲ့နိုင်ငံရေးရမန်းချက်ကိုမလွန်မိုးခြင်းလို့လုပ်တာလား။အဲ့ဒါတော့ကျွန်တော်မသိဘူး။
အဆုတ်ကင်ဆာနဲ့ဥမာကြီးကင်ဆာယောဂတွေလိုပဲအသေးကင်ဆာယောဂဟာလည်းအဖြစ်များတဲ့ကင်ဆာယောဂတစ်ခုဖြစ်ပါတယ်အထူးသဖြင့်အမျိုးသားတွေမှာပိုပြီးတွေ့မြင်နေကြရတာပါ အရက်တော့တာနဲ့ဘီပူစီပူကူးဆက်ခံရတာတွေဟာအသည်ကင်ဆာယောဂါကိုဖြစ်ပေါ်ခံစားရစေတဲ့အဓိကအကြောင်းရင်းတွေဖြစ်တယ်လို့အထွေထွေယောဂါထုကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
အဲ့တော့အဓိကအသည်ကင်ဆာဖြစ်စေတဲ့အကြောင်းတရားတွေကတော့အသည်အောင်သားဝဘီယောဂါအသည်အောင်သားဝစီယောဂါနောက်တစ်ခါအရက်တောက်ခြင်းနဲ့အစာတောက်ထဲမှာအာဖာတောက်ဆင်လို့ခေါ်တဲ့မှိုဓာတ်ပါဝင်ခြင်းတွေကဒီအသည်ကင်ဆာဖြစ်နိုင်ခြေကိုအဓိကဖြစ်စေပါတယ
်ဘီဘူစီဘူကူးဆက်ခံရပြီးနာတာရှည်အသည်အောင်နေသူတွေဟာအသည်ကင်ဆာယောဂါဖြစ်ဖို့အခွင့်အရေးများတဲ့သူတွေဖြစ်ပါတယ်အရက်တောက်တာကလည်းအသည်ကင်ဆာယောဂါဖြစ်စေတဲ့အကြောင်းအရာတစ်ခုဖြစ်တာကြောင့်အရက်တောက်တာကိုတတ်နိုင်သမျှရှောင်ကျဉ်ကြရမှာပါအသည်ကင်ဆာယောဂါဖြစ်နိုင်တဲ့ရာဂိုင်းနှုန်းတွေကိုပိုပြီးတိုးမြင့်သွားအောင်တွန်းအားဖြစ်စေတဲ့အကြောင်းအရာတွေလည်းရှိတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။ဒီအသည်ကင်ဆာဖြစ်နိုင်ခြေမြင့်တက်တဲ့တခြားအကြောင်းရင်းတွေကတော့ဆေးလိပ်တောက်တာပါဝင်ပါတယ်။ပြီးတဲ့အခါအဝလွန်ခြင်းစီးကျိုရှိခြင်းเนาะပြီးတဲ့အခါကျတော့ဒီမျိုးရိုးလိုက်တဲ့အသည်မှာဒီတတ္တုဓာတ်တွေစုပုံတဲ့ယောဂါเนาะဒါကတော့ဖြစ်ပွားမှုနှုန်းနည်းပါတယ်။အဲ့လိုလူတွေရဲ့နောက်နာတာရှည်အသည်ထိခိုက်ပြီးတော့အသည်ချောက်တဲ့သူတွေမှာဒီအသည်ကင်ဆာဖြစ်နိုင်ခြေပုံများတာတွေ့ရပါတယ်။နောက်တစ်ခါအဝလွန်တာနဲ့တွဲပြီးတော့အသည်စီပုံတဲ့သူတွေမှာလည်းကြာလာတဲ့အခါမှာအသည်ကင်ဆာဖြစ်နိုင်ခြေမြင့်မားလာတာကိုတွေ့ရပါတယ်။
အသည်ကင်ဆာယောဂါဖြစ်စေတဲ့အကြောင်းအရာတွေထဲမှာဘီပိုးစီပိုးနဲ့အရက်တောက်တာတွေအပြင်အာလ်ဖာတောက်ဆင်လို့ခေါ်တဲ့အစိတ်တက်တမျိုးကလည်းထင်ရှားတဲ့အကြောင်းအရာတစ်ခုဖြစ်လာနေပါတယ်။မှိုတက်နေတဲ့အစားအစာတွေဟာအာလ်ဖာတောက်ဆင်ပါတဲ့အစားအစာတွေဖြစ်ပြီးအသည်ကင်ဆာယောဂါကိုဖြစ်စေနိုင်တယ်လို့သိရပါတယ်။မြို့သီးကြောင့်တွေမှာအသည်ကင်ဆာယောဂါဖြစ်စေတဲ့မှိုတွေပါနိုင်ပြီးတခြားမှိုတက်နေတဲ့အစားအစာတွေမှာလည်းအာလ်ဖာတောက်ဆင်ပါနိုင်တာကြောင့်မှိုတက်နေတဲ့အစားအစာတွေကိုသတိပြုရှောင်ကျဉ်ဖို့လိုလာတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်။
စားတောက်ထဲမှာပါတဲ့မှိုတက်နိုင်သောအစားတောက်တွေပေါ့နော်အဲ့တော့မှိုတက်နိုင်တယ်မှိုတက်နေတဲ့အစားတောက်ဆိုရင်တော့မြည်သူမှစားမှာမဟုတ်ပါဘူးမှိုတက်မှန်မတိပဲနဲ့စားမိနိုင်တာလေးတွေနော်ဒါတွေကဘယ်မှာပါလဲဆိုရင်ငရုတ်သီး6ပေါ့နော်ငရုတ်သီး6ကိုလှော်ထားတယ်ဆိုပေမဲ့ဒီအာဖာတောက်ဆင်ဆိုတဲ့ဓာတ်တွေကနော်လှော်ထားတဲ့အချိန်မှာကြည်ပြတ်သွားခြင်းမရှိဘူးနောက်တစ်ခါမျက်စိနဲ့လည်းမမြင်ရတဲ့အခါမှာဒါကိုဟိုစားသုံးတာမကြာခဏစားသုံးပြီးတော့ခန္ဓာကိုယ်ရဲ့ရောက်ရှိမယ်ဆိုရင်အသည်ကင်ဆာဖြစ်လာနိုင်ပါတယ်အရှိမပြောခဲ့သလိုပဲဒီအစားအသောက်ထဲမှာပါတယ်မှိုဓာတ်နဲ့အသည်အောင်သားဝဘီပိုးစီပိုးအရက်တောက်တာနဲ့တွဲလိုက်မယ်ဆိုရင်လည်းအသည်ကင်ဆာဖြစ်ပွားမှုနှုန်းကပိုများလာမှာဖြစ်ပါတယ်ဒီအပြင်မှာပြောင်းမှုမှိုတက်တာတို့နောက်တစ်ခါပဲမုတ်နော်ပဲမုတ်မှာမိုးရင်းမှာစူထိုင်းနိုင်တဲ့မှိုတက်နိုင်တဲ့နောက်ပါမုတ်မှာမှိုတက်နိုင်တဲ့ဒါမျိုးမှိုတက်နိုင်တဲ့အစားအသောက်တွေစားမယ်ဆိုရင်သူဂရုပြုပြီးတော့ရှောင်ရှားစားသုံးပြရမှာဖြစ်ပါတယ
်။စိုးစိပါတဲ့အစားအစာတွေနဲ့မိခင်ထားတဲ့အစားအစာတွေကလည်းအသည်ကင်ဆာယောဂါဖြစ်အောင်တွန်းအားဖြစ်စေနိုင်တယ်လို့သိရပါဗျ။စိုးစိပါတဲ့အစားအစာတွေနဲ့မိခင်ထားတဲ့အစားအစာတွေကိုရှောင်ကျဉ်ပေးဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါဗျ။န
ိုက်ထရိုဆမင်းလို့ဆိုတဲ့အကင်စာတွေမှာပါတဲ့ဓာတ်ရှိပါတယ်။နောက်တစ်ခါဘန်ဇင်းဆိုပြီးတော့စိုးစိတွေမှာပါတဲ့ဓာတ်တွေရှိပါတယ်။ဒီဓာတ်တွေကလည်းပဲအသည်ကင်ဆာဖြစ်နိုင်ခြင်းများပါတယ်။အဲ့တော့အကင်စာဆိုတာကအသား9နဲ့မီးတောင်နဲ့ဓာတ်ရိုက်ထိတွေ့ပြီးတော့ထွက်လာတဲ့ဓာတ်ဖြစ်ပါတယ်။ဒါကြောင့်မလို့အကင်စာတွေကိုလည်းရှော့ချစားသုံးဖို့လိုပါတယ်။အကယ်၍များအကင်စာကြိုက်တတ်တယ်ဆိုရင်တော့မီးနဲ့ဓာတ်ရိုက်မထိအောင်ဒီအလူမီနီယံစာရွက်နာရီနဲ့ကာပြီးတော့กินထားတဲ့အစာတောက်တွေကိုစားသုံးသင့်ပါတယ်ပေါ့နော်နောက်တစ်ခုကတော့စိုးစိပါတဲ့ဟာဆိုတော့အနီအောင်ဝါရောင်စိုးစိတွေเนาะထည့်သွင်းထားတဲ့အစာတောက်တွေကိုလည်းရှောင်ကျဉ်သင့်ပါတယ်ဒီအစာတောက်တွေကလည်းပဲဒီအသည်ကင်ဆာဖြစ်နိုင်ခြေကိုမြင့်တက်တဲ့အတွက်ကြောင့်မလို့ပါ
အသည်ကင်ဆာယောဂါဟာဘီပိုးစီပိုးနဲ့အာလ်ဖာတောက်ဆင်တို့ကြောင့်အထူးဖြစ်နိုင်ပြီးအသည်ကိုထိခိုက်အားနည်းစေနိုင်တဲ့အကြောင်းအရာများစွာကတွန်းအားပေးနေတာကြောင့်အသည်ထိခိုက်ပျက်စီးစေနိုင်တဲ့အကြောင်းအရာတွေကိုသတိပြုလေ့လာရှောင်ကျဉ်ထားကြဖို့အရေးကြီးပါတယ်အသည်ကင်ဆာယောဂါမဖြစ်အောင်ကာဝယ်တဲ့အနေနဲ့ဘလူချက်တွေကိုလိုက်နာလို့ဆောင်တင်မှာလဲလို့မိကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါဗျ။အဲ့
တော့ရက်တောက်ချင်းကလည်းပဲရက်တောက်တာတစ်ခုတည်းတီးတန့်ဆိုရင်တော့ကင်အသည်ကင်ဆာဖြစ်နိုင်ခြေပုံမှန်ထက်မြင့်တက်ပြီးမဲ့အသည်အောင်သားဝဘီပိုးစီပိုးနဲ့တွဲလိုက်မယ်ဆိုရင်တော့အသည်ကင်ဆာဖြစ်တဲ့နှုန်းကအရန်မြင့်တက်သွားမှာဖြစ်ပါတယ်။ဒါကြောင့်မလို့ရက်တောက်တတ်တဲ့လူတွေအနေနဲ့ကလည်းကို့မှာအသည်အောင်သားဝဘီပိုးစီပိုးကိုစစ်ဆေးပြီးတော့နော်ဘီပိုးကာကွယ်ဆေးလေးထိုးထားတင်ပါတယ်။နှမျိုးပေါင်းလို့ရှိရင်အသည်ကင်ဆာဖြစ်ပွားမှုနှုန်းများလို့ပါ
ဘီဘူစီဘူကုဆက်မခံရအောင်ကြိုတင်ကာကွယ်ထားပြီးအရက်နဲ့အာလ်ဖာတောက်ဆင်တွေမစားသုံးမိအောင်သတိပြုရင်းအသည်ကင်ဆာယောဂါဖြစ်ဖို့ရာဂိုင်းနှုန်းတွေကိုရှော့ချထားနိုင်တဲ့အကြောင်းသတိပြုလိုက်တာဖြစ်ပါတယ်ကျွန်တော်တန်သော
ဖီယိုရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျမစုမြမမှာအလားပြင်ပစ္စည်းမိတ်ကပ်အယောင်ဆိုင်တွေမှာအရင်အချိန်ကဆိုရင်အယောင်ဆုံးအမျိုးစုံမိတ်ကပ်တွေကိုစိတ်ကြိုက်လိမ့်ချေဆန်းသက်ရွေးချယ်နေကြသူတွေကိုမြင်ကြရမှာပါ။အခု COVID-19 ကာယရောဂါဖြစ်နေချိန်မှာတော့နှက်ခမ်းနီ၊ဘာနီ၊ eye shadow စတဲ့မိတ်ကပ်မျိုးစုံကိုစိုက်တော်တော်များများမှာမျက်နှာပေါ်မှာဆန်းလိမ့်ခွင့်မပေးတော့ပါဘူး။
ကိုမျက်နှာအသားအရည်နဲ့လိုက်မလိုက်မျက်နှာပေါ်မှာဆန်းလင်းခွင့်မရှိတော့မိကဝဲသူတွေအတွက်အခက်တွေးစရာပါဒါပေမဲ့ဒါကိုဤပညာနဲ့ဖြည့်ရှင်းထားတဲ့ဆိုင်တွေရှိနေပါပြီအပြစ်မှတကယ်ရှိနေတာကိုကွန်ပျူတာထဲမှာရှိနေတာနဲ့ထပ်ပြီးပြသနိုင်တဲ့ Augmented Reality AR ဤပညာသုံးကြီးမှန်တွေကိုနာမည်ကြီးမိကဆိုင်တချို့မှသုံးနေကြပါတယ်ကမ္ဘာမှာမိတ်ကပ်အယောင်ရဆုံးနိုင်ငံတစ်ခုဖြစ်တဲ့တောင်ကိုရီးယားနိုင်ငံကအမိုရီပစိဖစ်ဆိုတဲ့မိတ်ကပ်ဆိုင်ကြီးမှာအဲ့ဒီလိုမျိုး AR ကြီးမှန်တွေကိုထားပေးထားပါတယ
်။고객들이직접촬영을하고해당촬영에따라서이제얼굴
customer အနေနဲ့ AR မှန်ပေါ်မှာကိုယ်တက်ပုံကိုရိုက်ပြီးသူရဲ့အသားရည်ကဘာအယောင်လဲဘယ်လိုမျိုးစားလဲဆိုတာကိုစမ်းစစ်ကြည့်နိုင်ပါတယ်။ဘယ်လိုမိတ်ကပ်မျိုး skin care မျိုးသုံးသင့်တယ်လဲဆိုတာအကြံပြုချက်ယူနိုင်ပါတယ်။နှာခမ်းညီတို့မာစကာရာတို့ကိုသူတို့မျက်နှာပေါ်မှာတကယ်မလိမ့်ပဲ AR နီးပညာနဲ့လှုပ်ထားတဲ့မှန်ပေါ်မှာလိမ့်ထားသလိုပေါ်အောင်ဆန်းနိုင်ပါတယ်နီးပညာကြောင့်တိတ်ကိုအဆင်ပြေပါတယ
်ဆိုးမျိုးတော်မှာရှိတဲ့ Amore Pacific Makeup အယောင်ဆိုင်ကြီးကအလှပြင်ပစ္စည်းအယောင်တာဝန်ခံ Imon Il ဖြစ်ပါတယ်ကဘာကျော် K Beauty အလှကုန်တွေထွက်တဲ့တောင်ကိုရီးယားနိုင်ငံမှာက Makeup အပါအဝင်အလှပြင်ပစ္စည်းတွေကိုအမျိုးသမီးတွေရောအမျိုးသားတွေပါခုံခုံမင်မင်အသုံးပြုကြတာပါအမျိုးသမီးအမျိုးသားမခွဲတဲ့အလှပြင်မိတ်ကပ်တွေတောင်ရှိနေပါတယ်လို့ဆိုးမျိုးတော်မှနေတဲ့မတ်မော်မြတ်ကရှင်းပြပါတယ
်ကိုရီးယားမှာတော့မိတ်ကပ်ဆိုင်နေပါတယ်သွားကြည့်အလှပြင်ဆိုင်သွားကြည့်လို့ရှိရင်ယောက်ျားလေးရောမိန်းကလေးရောသုံးလို့ရတယ်ဥပမာ BB cream လို့ဟာမျိုးတို့နောက်ယောက်ျားလေးတီးတန်သုံးလို့ရတဲ့မိတ်ကပ်လိုမျိုးမှအထူးသဖြင့်တော့ foundation makeup ပေါ့နော် foundation makeup ရှိတယ်မျက်ခုံးမွေးဆွဲတဲ့ဟာတွေရှိမယ်နောက်တစ်ခုကကျတော့ genderless ပေါ့နော်မိန်းမယောက်ျားမရွေးဘူးဟို TV ကြော်ညာတွေမှာကြည့်မယ်ဆိုလို့ရှိရင်လည်းဥမာနှာခမ်းနီကိုယောက်ျားလေးရော main ကလေးရောဒီတစ်မျိုးတည်းစိုးပြပြီးကြော်ညာတဲ့ပုံစံမျိုးတွေလည်းတွေ့ရတယ်အခုနောက်ပိုင်းမှာဥမာဟို BTS လို့ပြောနာမည်ကြီးတဲ့ဟို K-pop ယောက်ျားလေးအဖွဲတွေကအကောင်လေးတွေကနှာခမ်းနီစိုးပြပြီးကြော်ညာတာမျိုးတွေလည်းတွေ့နေရတယ်ဟို genderless makeupဟုတ်ခုနောက်ပိုင်းမှာပို့ပြီးခေစားနေတော့ brand 3လေးမျိုးလောက်ရှိပါတယ
်အခုလောလောဆယ်မှာဒီအပြင်ထွက်လို့ရှိရင်နှာခေါင်းစည်းတွေတတ်ထားကြရတဲ့အခါကျတော့ဒီ makeup ပြင်တဲ့သူတွေကအရင်လိုရောဒီမျက်များဆော့ဆာတွေ့ရသေးလားရှင
်မဆုတ်ထားလို့မျက်နှာပြောင်နဲ့လာတဲ့သူဆိုတော့တော်တော်ရှားတယ်ဒီမှာကဟိုအနည်းဆုံးတော့ foundation ဒီ cushion foundation လေးတော့လိမ့်ထားတာမျိုးရှိတယ်ဟိုဒီမှာကကိုရီးယားမှာကနှာခမ်းကြီးအရောင်ရှိရင်ပေါ့နော်လိမ့်မောရောင်အရောင်ရှိရင်အညီရင်းရဆိုးတဲ့ဟာမျိုးတွေကိုဗစ်မရှိခင်မှာခေစားခဲ့ပေမဲ့အခုကျတော့နှာခမ်းကြီးဆိုးထားလဲမတ်နှာခေါင်းစည်းအုပ်ထားတာမမြင်ရဘူးပေါ့နော်မမြင်ရတော့ဒီမျက်လုံးဆိုးတယ်ဥစားမျက်ခုံးမျက်တောင်အိုင်ရှေဒိုးမျက်လုံးဟိုမတ်စကာလိုဟာမျိုးတွေကပို့ပြီးတော့ရောင်းရပြီးတော့ပို့ပြီးဝယ်တဲ့ဟိုအဲ့ဘက်ကိုပို့ပြီးအားထားပြီးအလှပြင်လာကြတာလဲတွိုင်းလိုင်းနဲ့လဲတွေ့ရတယ်ဒီသတင်းတွေမှာလဲတွေ့ရပါတယ
်ဆိုးမျိုးတော်မှနေတဲ့မတ်မော်မြတ်ဖြစ်ပါတယ်ကိုဗစ်ကာယောဂါစတင်ဖြစ်ခဲ့ပြီးတဲ့နောက်ပိုင်းအိုင်ရှေဒိုးအိုင်လိုင်းနာမျက်တောင်တုမတ်စကာရာစတဲ့မျက်လုံးမျက်ခုံးအလှပြင်တဲ့ပစ္စည်းတွေရဲ့အယောင်ဟာနှာခမ်းနဲ့အယောင်ထက်ကိုတိတိတသားပိုတက်သွားခဲ့တယ်လို့ဈေးကွက်လေးလာသူတွေကပြောကြပါတယ်။ဆိုးမျိုးတော်က Amore Pacific Makeup ဆိုင်ကြီးတွေက AR နည်းပညာသုံးကြီးမှန်တွေရှိမှလဲ Eyeshadow တွေမျက်တောင်တုတွေကိုစမ်းကြည့်နေကြသူတချို့ကိုတွေ့ရပါတယ်။တက္ကသိုလ်ကျောင်းသူ Sonda He ကမျက်တောင်တုမျိုးစုံကို AR မှန်ပေါ်မှာစမ်းတက်ကြည့်နေပါတယ်
။ Corona때문에얼굴에바르지도못하고손등에만계속바르고그냥지나
코로나바이러스ကြောင့်မျက်နှာပေါ်မှာအလှပြင် PC တွေကိုဆန်းလင်းကြည့်လို့မရပါဘူးကျမကတော့လက်ပေါ်မှာဆန်းကြည့်ပါတယ်ဒါပေမဲ့ခုမျက်နှာနဲ့ဘယ်ဟာကအလိုက်ဆုံးလဲဆိုတာသိရအောင် AR မှန်ပေါ်မှာဆန်းတာကအကောင်းဆုံးပါ PC အစ်စ်တွေကိုလည်းဆန်းကြည့်လို့ရတယ်ပျော်စရာလည်းကောင်းပါတယ
် AR နည်းပညာသုံးကြီးမှန်တွေကမိတ်ကပ်ဆန်းကျင်သူတွေရဲ့မျက်နှာကိုပထမဓာတ်ပုံရိုက်ယူပါတယ်အဲ့ဒီဓာတ်ပုံကိုမှန်ထဲမှာထည့်ထားတဲ့ AI ဉာဏ်ရည်တုကသူတို့အသားအရောင်အသားအရည်အမျိုးအစားကိုတခါတည်းသုံးသပ်ပြီးလိုက်ဖက်နိုင်မဲ့ makeup အမျိုးအစားအရောင်တွေကိုမှန်ပေါ်မှာအကြံပြုပါတယ်။မှန်ပေါ်မှာပြထားတဲ့အရောင်တွေကိုကိုကတစ်ခုချင်းရွေးချယ်ပြီးတော့ကိုမျက်နှာနဲ့လိုက်မလိုက်ဖန်တီးပြတဲ့ကိုပုံကိုမှန်ထဲမှာပြန်ကြည့်ပြီးရွေးချယ်ရတာပါ။ AR နည်းပညာသုံးမှန်က touch screen နဲ့ computer လို့ပြောရင်လည်းမမှားပါဘူး။ကြာကြာနာနာ makeup ပြင်မယ်ဆိုရင်makeup အပြင် makeup မျိုးစုံအတွက် brush မျိုးစုံလည်းလိုပါတယ်။ကာယောဂကူးမှစိုးရိမ်နေရချိန်မှာတန်ရှင်းထားပေမဲ့လူအဆုံတုံးထားပြီးသားအလှပြင်ပစ္စည်းတွေကိုတုံးကြည့်ဖို့ကတော်တော်လေးမဖြစ်နိုင်တာပါ။ဒီပြဿနာကိုဤပညာသုံးဖြေရှင်းပေးလိုက်တာမို့ဝယ်သူတွေအတွက်လည်းစိတ်ချစရာဖြစ်ပါတယ်
။ Corona 때문에아무래도다른제품을
Coronavirus ပိုးကူးမှစိုးရိမ်ရချိန်မျိုးမှာသူများစမ်းသုံးထားပြီးသားအလှပြင်ပစ္စည်းတွေကိုမျက်နှာပေါ်မှာစမ်းနိုင်မကြည့်စုံလေ။ဒီမှန်ကတိတ်ကိုအဆင်ပြေပါတယ် AR နည်းပညာနဲ့လှုပ်ထားတော့ကိုမျက်နှာမှာမိတ်ကပ်လိမ့်ပြင်ထားတဲ့အတိုင်းပေါ်ပါတယ်ရ ောဂါပိုကူးမှဆိုရင်နေကြမလို့ပဲနဲ့ကြိုက်တယ်လို့မိတ်ကပ်စမ်းပြကြည့်လို့ရပါတယ်
လူရီတယောက်နဲ့တယောက်ထိတွေ့လို့ယောဂါပိုကူးမှကာကွယ်တဲ့အနေနဲ့တောင်ကိုရီးယားကမိတ်ကပ်အယောက်ဆိုင်တချို့မှဆန်းလိမ့်ကြီးနိုင်ဖို့အယောက်ဝန်ထမ်းတွေကအရင်လိုအကူအညီပေးမှာမဟုတ်ဘူးလို့စကတ်ထားကြပါတယ်ကတ်စတမာတွေအနေနဲ့ AR နည်းပညာသုံးမှန်တွေပေါ်မှာဆန်းသက်လိမ့်ကြီးပြီးသွားလို့လိုချင်တဲ့ပစ္စည်းတွေနဲ့ပတ်သက်တာအသေးစိတ်သိနိုင်အောင်လဲပစ္စည်းတစ်ခုချင်းစီနဲ့တက်ဆိုင်တဲ့တီးတန့် QR code တွေကိုစိုက်မှထားထားပေးပါရယ်။ဒါကြောင့်ကိုလိုချင်တဲ့ပစ္စည်းအကြောင်းသိရအောင်လို့အယောင်ဝန်ထမ်းတွေကိုမေးနေစရာမလိုပါဘူး
။먼저 AR 체험을 통해서 원하는 색상을
볼게요. ကိုလိုချင်တဲ့ပစ္စည်းကို AR နည်းပညာနဲ့လုပ်ထားတဲ့မှန်သုံးပြီးတော့အရင်ရှာပါရယ်။လိုချင်တာတွေ့ပြီးဆိုရင်အဲ့ဒီပစ္စည်းအကြောင်းအသေးစိတ်သိနိုင်တဲ့ QR code ကိုလက်ကင်ဖုန်းနဲ့ scan လုပ်ပြီးတော့ဖတ်ကြည့်ပြီးဝယ်လိုက်ရုံပါပဲ။အချင်းကုန်အရန်တတတယ်လို့ဘသူနဲ့မှလည်းပြောဆိုနေစရာမလိုဘဲနဲ့ဝယ်လို့ရတာသိကိုအဆင်ပြေပါတယ
်ကိုဗစ်ကာလမိတ်ကပ်ဝယ်ခြင်းသူတွေစိတ်ချလက်ချဝယ်နိုင်အောင်တောင်ကိုရီးယားမိတ်ကပ်အယောက်ဆိုင်ကြီးတွေမှာအခုလိုနည်းပညာကိုအသုံးချပြီးစီစဉ်ပေးထားတာဖြစ်ပါတယ်လူတွေရဲ့ဘဝနေထိုင်မှုအတွက်ပိုပြီးအဆင်ပြေလွယ်ကူအောင်တီထွင်ဖန်တီးနေကြတဲ့နည်းပညာတွေဟာအခုလိုမျိုးကိုဗစ်ကပ်ရောဂါဖြစ်နေချိန်ကာလမှာပိုပြီးအသုံးဝင်လာနေတာကိုတွေ့နေရပါတယ်ရှင်ကျွန်မဆူမြတ်ပါပါ
American Soya ရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။ What is good for Asia is good for the United States.
အာရှတွေကောင်းမွန်တဲ့ကိစ္စပါ။ American ပြည်ထောင်စုတွေလည်းကောင်းမွန်တဲ့ကိစ္စပါ။အာရှမှာကျမတို့ယူရင်ချက်တွေကပို့ပြီးတော့ကျွဲပွားဖို့လွတ်လပ်ပွင့်လင်းပြီးကုဘသာကိုရည်တည်နိုင်အောင်ကူညီပံ့ပိုးဖို့ဆိုပြီး American ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေး Agency USAID အဖွဲ့ကြီးကအာရှဒေသဆိုင်ရာဒုတိယလက်ထောက်အုပ်ချုပ်ရေးကြီးကဲ Gloria Steig ကပြောဆိုသွားပါလိမ့်မယ်။USAID အဖွဲ့အားအထူးသဖြင့်ဗီယက်နမ်နိုင်ငံအတွင်းစီးပွားရေးလုပ်ငန်းတွေရဲ့ရှင်ပြိုင်နိုင်မှုတွေတိုးတက်လာအောင်နဲ့စီးပွားရေးလုပ်ငန်းပုံမှန်လည်ပတ်မှုတွေမှာသွက်လက်ထိအောင်မြင်အောင်ကူညီပေးနိုင်ခဲ့ပါတယ်။
Vietnam is now one of the biggest highest growing countries from an economic perspective.
ဗီယက်နမ်နိုင်ငံဒေသတွင်းစီးပွားရေးအရကြီးမြင့်ဆုံးတိုးတက်တဲ့နိုင်ငံတွေကတခုဖြစ်ပါတယ်။ WEF သဘောစီးပွားရေးနှိုင်းယှဉ်မှုဆေးမှာအမြင့်ဆုံးနေရာကနိုင်ငံတစ်ခုဆိုတာကိုပြနိုင်ခဲ့ပါတယ်။ဒါကြောင့်လည်းဗီယက်နမ်ပြည်သူတွေရဲ့လူနေမှုအခြေအနေတန်းတိုးတက်ရင်းနဲ့အမေရိကန်ဈေးကွက်အတွင်းဝေရောက်မှုတွေမှာသိသာထင်ရှားတဲ့တက်ရောက်မှုတွေရှိခဲ့ပါတ
ယ်။ In terms of quality of life as well as markets for the US.
အင်ဒိုနီးရှားနိုင်ငံရဲ့စွမ်းအင်ကန်တာတိုးတက်ရေးမှာလည်း USAID အဖွဲ့အနေနဲ့အရေးကြီးတဲ့အဓိကနေရာကပါဝင်ကူညီခဲ့ပါတယ်။
We have been working with Indonesia, particularly in the energy sector.
Indonesia နဲ့သူပြန်ဆွေးနွေးကြတာမှာပူးပေါင်းဆောင်ရွက်ပါတယ်။အဲကြောင့် Indonesia ဘက်ကလည်းဆွေးနွေးကြတာတိုးတက်ရင်းနဲ့ပြည့်ဖြူးမြဲဆွေးနွေးတွေကိုဆွေးနွေးထုတ်လုပ်တဲ့နောက်ထပ်ရွေးချယ်စရာလမ်းကြောင်းတစ်ခုအဖြစ်သုံးတိုင်ကိုပူဝါဒပိုင်းဆိုင်ရာသူပြန်ကြောင်းလဲမှုတွေအများကြီးလုပ်နိုင်ခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမှာဆိုရင်လည်း electronic စနစ်နဲ့ကုသရေးဝယ်မှုတွေမိုဘိုင်းဖုန်းသုံးဘန်စနစ်တွေမှာရင်းနှီးမြှုပ်နှံနိုင်အောင် USAID အဖွဲ့ကြီးကကူညီခဲ့ပါတယ်။အရှင်ဘလုံငန်းအသုံးပြုခွင့်မရတဲ့သူတွေသူတို့မိုဘိုင်းဖုန်းကတစ်စင်ဘန်စနစ်ကိုသုံးနိုင်လာပြီးငွေချေးစီမံခန့်ခွဲတာတွေလုပ်နိုင်လာခဲ့ပါတယ
်။ and we help the governments to make their countries more
competitive. ဆိုရရင်အနေနဲ့သူတို့တိုင်းပြည်တွေစီးပွားရေးရှင်ပြိုင်ခွင့်တွေပိုပြီးဖန်တီးလာနိုင်အောင်ကူညီပေးနိုင်ခဲ့တဲ့အတွက်ပုဂ္ဂလိကယင်းနှမြုံနယ်မှုတွေကိုအများဆုံးဖိတ်ခေါ်လာနိုင်ခဲ့ပါတယ်လို့အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေး agency USAID အဖွဲ့ကြီးရဲ့အာရှဒေသဆိုင်ရာဒုတိယလက်ထောက်အုပ်ချုပ်ရေးအကြီးအကဲ Gloria Steig ကပြောဆိုသွားပါလိမ့်ခင်ဗျာ
။ American Soya ရဲ့သဘောထားမြင်အဘော်ကိုတင်ပြလို့ပြပါပြီ
။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။ Coronavirus ကရောဂါကြောင့်တက်နေတဲ့ကာကွယ်ဆေးထိုးတဲ့အစီအစဉ်ကိုဆက်ပြီးလှုပ်ဆောင်ကြဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO နဲ့ UNICEF တို့ကပေါ်တဘူးနေမှာကြီးညာချက်ထုတ်ပြန်တိုက်တွန်းလိုက်ကြပါတယ်ဒီကာယောဂါမဖြစ်ခင်ဆယ်စုနှစ်လောက်ကာလကိုကြည့်ရင်ကလေးငယ်တွေအတွက်ကာဝယ်ဆေးထိုးပေးနိုင်တဲ့နှုန်းဟာ85ရာခိုင်နှုန်းမှာပဲတန့်နေပြီးအဲ့ဒီနှစ်တွေအတွင်းခံမှန်းချေတစ်နှစ်ကိုကာဝယ်ဆေးမထိုးရတဲ့ကလေးငယ်ပေါင်းက14သန်းအနည်းဆုံးရှိနေတယ်လို့ကြီးညာချက်မှာဖော်ပြထားပါတယ်ဘရာဇီးလ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်အကူးစက်ခံရလို့ကွာရန်တင်းလို့တိချခွဲနေရတယ်သမရဂျိုင်းဘိုဆိုနာရိုနှုတ်ထွက်ပေးဖို့အတွက်ဆန္ဒပြသူတွေကတောင်းဆိုခဲ့ကြပါတယ်ထိုင်ဝမ်တက္ကသိုလ်တွေမှာပညာသင်ကြားနေကြတဲ့မြန်မာကျောင်းသားတွေကိုကျောင်းပြန်လာတက်ကြဖို့ခွင့်ပြုကြောင်းထိုင်ဝမ်ပညာရေးဝန်ကြီးဌာနကပို့တော်ဖူးနေမှာကြေညာလိုက်ပါတယ်။မြန်မာ၊လာအိုစ်၊ထိုင်း၊ကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေကိုဖြတ်ကျော်စီးဆင်းတဲ့မဲခေါင်မြစ်ရဲ့မြေနှိပ်မြေဝန်းဒေသမှာပြီးခဲ့တဲ့နှစ်မေလနဲ့နှိုင်းဆိုင်ရင်ဒီနှစ်မေလမိုးရွာသွန်းမှုဟာ 68ရာခိုင်နှုန်းကျော်ကြသွားတယ်လို့မဲခေါင်မြစ်ကော်မရှင်ကပြောပါတယ်။ဒါကြောင့်မဲခေါင်မြစ်ကြီးကိုမိခိုးအားထားနေရတဲ့လူသန်း80အတွက်စားနပ်ရိက္ခာဖူလုံရေးပြဿနာပေါ်လာခဲ့ပါတယ်။ခြေစစ်ပရင်းနေမနေခင်သတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့်ဒီဝေမြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမှာချပါစေ။ကျမခင်ရက်ကပ
ါ This program has come to you from the Voice of America, Washington.